Welcome to the Voice of America in Burmese.
မင်္ဂလာပါခင်ဗျာ VOA American အတန်ရဲ့2022ခုနှစ် January 25ရက်အင်္ဂါနေ့မနေ့ဖက်အတန်နဲ့အစည်းအဝေးကို American ပြည်ထောင်စု Washington DC မြို့တော်ကနေလိုင်းနိုမီတာ3249နဲ့လိုင်းလမီတာ190တို့ကနေဓာတ်ရိုက်ထုတ်လွှင့်နေပါပြီ။ဒါအပြင် VOA ရဲ့ Facebook စာမျက်နှာကပါရုပ်သံအဖြစ်နဲ့ဓာတ်ရိုက်ထုတ်လွှင့်ပေးနေပါပြီခင်ဗျာ။ကျွန်တော်ကဇော်မိုးကျော်ပါခင်ဗျာ။ဒီကနေ့အတန်လွင့်အစီအစဉ်တွေကိုတာဝန်ယူဆောင်လုပ်သွားမှာဖြစ်ပါတယ်။ဒီကနေ့အစီအစဉ်ထဲမှာအခြေစဉ်တွေထဲမှာဆိုလို့ရှိရင်ခါတိုင်းလိုပဲသတင်းတွေကိုကျွန်တော်တို့ဥစွာတင်ပြပေးသွားမှာပါ။နောက်တော့ဆင်ရမယ့်သတင်းတွေထဲမှာဆိုလို့ရှိရင်အမေရိကန်သမ္မတဂျိုးဘိုင်ဒန်ကယူကရိန်းအရေးအတွက်ဥရောပကအရေးပါတဲ့ခေါင်းဆောင်အနေနဲ့ဆွေးနွေးတယ်ဆိုတဲ့သတင်းဒါအပြင်ထိုင်ဝမ်ရဲ့လေကြောင်းပိုင်နယ်ထက်ကိုဒီအပိုင်းအတွင်းမှာတရုတ်လေယာဉ်များနဲ့အစင်း90ကျော်လောက်ဝင်ရောက်ပျံသန်းခဲ့တဲ့ဆိုတဲ့သတင်းစတဲ့ကမ္ဘာတလောကစိတ်ဝင်စားစရာသတင်းတွေကိုစတိုက်တင်ပြပေးတော့မှာပါအဲဒီနောက်မှာတော့ကျွန်တော်တို့သတင်းပေးဖို့ချက်တွေထုတ်လင်းပေးဖို့စီစဉ်ထားပါတယ်ခင်ဗျာ
ဒီတင်အစားနာဘာမှမသိရဘူးကျွန်တော်တို့လိုက်ချတယ်ဟုတ်ဘယ်နေရာမှာသင်္ကေတရလဲဘယ်လိုကျွေးတယ်ဘယ်လိုနေထိုင်ရှိတယ်လို့အဲ့ဒါတွေကိုသွားပြီးမှကျွန်တော်တို့ကမေးကြည့်တယ်ဘာမှစစ်တင်မရဘူ
းပလဲဝါမှာစစ်စခန်းတစ်ခုအလံပြူထောင်ထားတယ်လို့ပြောလို့အဖမ်းခံထားရတဲ့စံမာရေးဝန်ထမ်းတဦးနဲ့ပတ်သက်တဲ့သတင်းပေးပို့ချက်ထဲမှာအပြည့်စုံကိုနားတော်တာဆင်ရပါမယ်ဒါအပြင်မြန်မာစစ်တပ်ပိုင်းဥပိုင်ကုမ္ပဏီရဲ့မြန်မာဗီဟာရီကချင်းပြည်နယ်မြစ်ကြီးနားခရိုင်အတွင်းမရောက်မှု KIO ကချင်လွတ်မြောက်ရေးအဖွဲ့ကတားမြစ်ပြီးတဲ့နောက်ဖြစ်ပေါ်လာတဲ့နောက်ဆက်တွဲအခြေအနေတွေဒါအပြင်ပဋိဇီဝဇီးတွေကိုဘက်တီးရီးယားပိုးတွေကခံနိုင်ရှိလာအတွက်လူတွေတန်းတဲ့ချီတည်ဆုံရတဲ့သတင်းပေးပို့ချက်ဒါအပြင်နောက်ပိုင်းမှာတော့ကျွန်တော်တို့ဗတ်စင်ကန္တာတွေဖြစ်တဲ့စီးပွားရေးကန္တာဘလော့ဂါတွေပြောသမျှတက်တန်ရောင်အစီအစဉ်စတဲ့အစီအစဉ်တွေကိုဇက်တိုက်ထုတ်လွှင့်ပေးတော်ဖို့ဒီကနေ့စီစဉ်ထားပါတယ်ခင်ဗျာအခုအရင်ဆုံးတော့ကျွန်တော်တို့စိတ်ဝင်စားစရာသတင်းတွေကိုဒေါခင်မျိုးတက်နဲ့မတ်သိန်ကြီးထိုက်တူကပြောပြပေးပါလိမ့်မယ်ခင်ဗျာ
အမေရိကန်တပ်သားထောင်ပေါင်းများစွာကိုဘော်ဒိတ်ဒေတာနဲ့အရှေ့ဥရောပဒေတာကိုဆစ်လွတ်ဖို့အတွက်စဉ်းစားနေချိန်မှာပဲအမေရိကန်သမ္မတဂျိုးဘိုင်ဒန်ဟာအရေးပါတဲ့ဥရောပခေါင်းဆောင်တွေနဲ့ယူကရိန်းကိုရုရှားဝင်ရောက်ကျူးကျော်မဲ့ချင်းချောက်မှုတွေနဲ့ပတ်သက်ပြီးတနင်္လာနေ့ကအွန်လိုင်းဆွေးနွေးပွဲကျင်းပခဲ့ပါတယ်ရုရှားနဲ့နီးတဲ့နေရာကိုအမေရိကန်စစ်လက်နက်တွေနဲ့စစ်သားတွေဆစ်လွတ်တဲ့မတဲ့အခုဒီတော့သမ္မတဘိုင်ဒန်ကမဆုံးဖြတ်ရသေးပါဘူး။ဒါပေမဲ့ဥရောပခေါင်းဆောင်တွေနဲ့ဆွေးနွေးပွဲမကျင်းပခင်ကတော့အမေရိကန်ဟာရုရှားရဲ့အင်ဂျီချင်းအရှိတ်ချမ်းမဟာမိတ်တွေကိုအမြဲထောက်ခံပံ့ပိုးမှာဖြစ်ကြောင်းသမ္မတအင်ဂျီပြောခွင့်ရဂျန်ဆာကီကပြောကြားခဲ့ပါတယ်။အမေရိကန်ကာကွယ်ဝင်ကြီးလော့ဒ်အော့စတန်ကအမေရိကန်တပ်သား8500ကိုအရှိတ်ဥရောပဒေသကိုဆစ်လွတ်ဖို့အတွက်တက်လှမ်းထားပါတယ်။အဲဒီမှာအမေရိကန်တပ်သားအများစုဟာနေတိုးတုံ့ပြန်ရေးတပ်ဖွဲ့ရဲ့အစိတ်အပိုင်းတွေဖြစ်နေယူကရိန်းကိုရုရှားကျူးကျော်ရင်ပါဝင်ရဖို့ရှိပါတယ်။အခုချိန်ထိတော့ရုရှားဘက်ကယူကရိန်းနယ်စပ်မှာချထားတဲ့တုတ်တက်တွေကိုရှော့ချဖို့အတွက်ဆန္ဒမရှိတာရှင်းနေတယ်လို့လည်းတနက်ကန်အမေရိကန်စစ်ဌာနချုပ်ပြောခွင့်ရဂျွန်ကာဘီကသတင်းတောက်တွေကိုပြောပါတယ်။ယူကရိန်းကိုရုရှားကျူးကျော်လိုက်ရင်အမေရိကန်တပ်တွေဆစ်လွတ်ဖို့မရှိဘူးလို့သမ္မတဘိုင်ဒန်ကပြောထားပေမဲ့ရုရှားပေါ်မှာပြင်းထန်တဲ့စီးပွားရေးဒဏ်ခတ်မှုတွေအ мян ချမှတ်မှာဖြစ်ကြောင်းပြောကြားထားတာပါ။ဂျာမနီဟာအနောက်မဟာမိတ်နိုင်ငံတွေနဲ့သဘောထားကွဲလာနေတယ်လို့ဥရောပမဟာမိတ်နိုင်ငံတချို့နဲ့အမေရိကန်ကစပြီးတော့ဝေဖန်လာချိန်မှာပဲရုရှားဟာယူကရိန်းကိုစီးရီးယားချင်းချောက်နေတယ်ဆိုတဲ့အမြင်ကိုဂျာမနီကလက်ခံဖို့မရဘူးလို့တန်တမန်တွေနဲ့တုံ့တက်သူတွေကပြောပါတယ်။ရုရှားသမ္မတဗလာဒီမီယာပူတင်ကယူကရိန်းကိုဝင်ရောက်ကျူးကျော်ဖို့အတွက်အမိန့်ပေးလာရင်ကြီးမားတဲ့အကျိုးဆက်နဲ့ရင်ဆိုင်ရမယ်လို့အနောက်နိုင်ငံတွေရဲ့သတိပေးချက်မှာဂျာမနီဝန်ကြီးချုပ်အသစ်အိုလော့ဖ်ရှူစ်ပါပါဝင်ပြောကြားခဲ့တာပါ။ဒါပေမဲ့ယူကရိန်းအတွက်စီးရီးအကူအညီပေးဖို့ယူကရိန်းရဲ့ပန်ချားချက်ကိုတော့ဂျာမနီကငြင်းဆိုတာကြောင့်ယူကရိန်းကစိတ်ပျက်ကြောင်းပြောပါတယ်။ဝန်ကြီးချုပ်အိုလော့ဖ်ကဘော်ဒစ်ပင်လယ်ကွေ့နိုင်ငံတွေဖြစ်တဲ့လတ်ဗီးယား၊အက်စတိုးနီးယားနဲ့လစ်သူရေးနီးယားနိုင်ငံတွေကနေဂျာမနီလို့ဆစ်လက်နက်တွေယူကရိန်းကိုမပို့ဖို့အတွက်တာမြင်ခဲ့တာပါ။ဂျာမနီရဲ့တပ်ဒုတိယဗိုလ်ချုပ်ကြီး KHM ရှုံးဘက်ကလည်းအနောက်နိုင်ငံတွေကယူကရိန်းကိုရုရှားချူကျော်မှကြောက်နေတာဟာအရေးပင်မရှိဘူးလို့စနေနေ့ကပြောကြားခဲ့တယ်လို့ရုရှားသမ္မတကသူ့တောင်းဆိုမှုကိုအလေးထားဖို့ပြောနေတာကိုဖြစ်တင်းတင်တယ်လို့လည်းပြောကြားခဲ့တာပါ။ဒီပြောကြားချက်ကိုဂျာမနီကာကွယ်ရေးဝန်ကြီးကချက်ချင်းနဲ့ရှုံ့ချခဲ့တယ်လို့ရေးသက်ဒုတိယဗိုလ်ချုပ်ကြီးလည်းချက်ချင်းပဲအလုတ်ကနှုတ်ထွက်သွားခဲ့တာဖြစ်ပါတယ်။ လိုအပ်ရင်အမေရိကန်နဲ့တရက်ရှင်းလင်းမှုတွေလုပ်ဖို့အတွက်အီရန်ဘက်ကလက်ခံထားဆဲဖြစ်ကြောင်းအီရန်နိုင်ငံခြားရေးဝန်ကြီးကတဟီရန်မှာတနင်္လာနေ့ကပြုလုပ်တဲ့သတင်းစာရှင်းလင်းပွဲမှာပြောပါတယ
်။အမဒါရ်အိနဟတ်အဂျန်در روند مذاکرات به مرحله
شنه موری ده تایمار اما کنجه اسن تکو تی یا اون هی نای نای نی انی تا یو لامه سوی ایران پا ما دنکه موری پیشا اون یوی ره شنه مومیو گو امریکان نه ملوک پی نیما مخو بولو ایران ننگن جای ونجی حسین امیرا دورا هنگا بیو باره ایران گا نیوکلیر لنه متو یه ایران نه اینجی ننگن دوی چا نتان سنگا یا ره دبو دونی جگو ایران بیان بی لینا سی بو ده ဩစတြေးလျနိုင်ငံဗီယက်နမ်မှာနှိမ့်နှိုင်းရှင်းလင်းပွဲတွေကျင်းပနေတာဖြစ်ပြီး2018သမ္မတဟောင်းဒေါ်နယ်ထရန့်လက်ထက်ကလေးကဒီသဘောတူညီချက်ကနေနှောက်ထွက်ထားတဲ့အမေရိကန်ကတော့အီရန်ပေါ်မှာအရေးယူမှုအစ်စ်တွေချမှတ်နေတယ်လို့နိုင်ငံခြားတဆင့်ကရှင်းလင်းမှုတွေလုပ်နေတာနှစ်လနီးပါးရှိနေပြီဖြစ်ပါတယ်။အနောက်အာဖရိကနိုင်ငံငယ်ကလေးတစ်ခုဖြစ်တဲ့ဘာဂီနိုဖာဆိုမှာသမ္မတရော့ခ်မတ်ခရစ်စတင်းကာဘိုးကိုဖြုတ်ချလိုက်ပြီးအခုစစ်ဆေးရကနိုင်ငံကိုထိန်းချုပ်ထားနိုင်ပြီဖြစ်ကြောင်းဘာဂီနာဖာဆိုစစ်သားတွေကပြောပါတယ်။နိုင်ငံတော်ရုပ်သံမှာတက်တွင်းပုံကန်တဲ့စစ်သားဒရာဇင်ကျော်ကိုတွေ့ရပြီးအကြမ်းဖက်မှုမရှိဘဲအာဏာသိမ်းလိုက်ပြီးဖြစ်ကြောင်းကြေညာခဲ့တာပါ။စစ်ကောင်းဆောင်တစ်တွေကရွေးကောက်ပွဲအတွက်ချင်းပပေးဖို့အတွက်လူတိုင်းလက်ခံနိုင်တဲ့ရည်တွေကိုချပြမယ်လို့ဗိုလ်ကြီးစစ်ဆိုးကဘာအိုဒရာဂူကပြောကြားခဲ့ပါတယ်။မြို့တော်အိုဂါဒူဂူကသမရနန်းတော်နာမှာပြင်းထန်တဲ့တိုက်ပွဲတွေဖြစ်ပေါ်တဲ့ဒရင်တွေထွက်လာခဲ့ပြီးတဲ့နောက်အခုလိုကြေညာခဲ့တာဖြစ်ပါတယ်။သမရကဘူးဘယ်မှာရှိနေဆိုတော့ကိုတော့တည်တည်ချာချာမသိရသေးပါဘူး။တနေ့လာနေ့မနေ့အစောပိုင်းသတင်းတွေမှာတော့သမရနဲ့သူ့အစိုးရအဖွဲ့ဝင်တွေကိုပုံကန်တဲ့တပ်သားတွေကဖမ်းဆီးထားတယ်လို့ဖော်ပြထားပါတယ
်။ VOA American တဲ့မနေ့ဖတ်မြန်မာဘာသာအစီအစဉ်တွေကိုမနေ့6နာရီကနေ9နာရီထိလိုင်းထိုမီတာ32 kHz 633နဲ့6383ไลโทมีเตอร์49กิโลเฮิรตซ์6153ญาปฐมนาทีวันมาไลน์แมมีเตอร์190กิโลเฮิรตซ์1509รูปนี้เพื่อทุ่งเรียนไปได้เลยရှင
် VOE မြန်မာပိုင်းစီစဉ်ရဲ့အင်္ဂါနေ့မနေ့ခင်းနိုင်ငံတကာသတင်းတွေကိုဆက်ပြီးတင်ပြပါမယ်ကျမတင်ကြီးထိုက်ပါရှင်COVID-19 ဖြစ်ပွားနေတာ၃နှစ်ထဲကိုရောက်ရှိလာနေပြီဖြစ်ပြီးကမ္ဘာကပ်ဘေးရောဂါအဆုံးသတ်နိုင်ရေးနိုင်ငံအလုံးပူးပေါင်းဆောင်ရွက်ကြဖို့ကမ္ဘာကျန်းမာရေးအဖွဲ့ကြီး WHO ရဲ့ညွှန်ကြားရေးမှူးချုပ် Tedros Adhanom Ghebreyesus ကတနင်္လာနေ့မှာပြောဆိုလိုက်ပါတယ်။စိုးရင်ပွဲအဆင့်မှာရောက်နေပြီလို့ဂျာမနီမှာလုပ်တဲ့သတင်းစာရှင်းလင်းပွဲမှာဒေါက်တာ Tedros ကပြောပါတယ်ထိတ်လန့်ဆိုးရိမ်မှုနဲ့လက်ယူရှုမှုပြက်ကွက်မှုတွေကြားမှာဒီအတိုင်းဆက်ပြီးပြစ်ပယ်ထားလို့မရနိုင်တော့ဘူးလို့လည်းသူကပြောပါတယ
် It's dangerous to assume that Omicron will be the last variant or that
Omicron ဟာနောက်ဆုံးမျိုးကွဲဖြစ်မယ်ဒါမှမဟုတ်လေနောက်ဆုံးအဆင့်ကိုရောက်နေပြီလို့ကောက်ယူရင်တော့ဒါဟာအန္တရာယ်ကြီးပါတယ်တခြားတစ်ဖက်မှာလည်းကမ္ဘာတဝန်းလုံးအခြေအနေတွေကနောက်ထပ်မျိုးကွဲတွေပေါ်ထွက်လာရေးအတွက်ပြေဆုံးနေတယ်လို့ WHO အကြီးအကဲကတနင်္လာနေ့မှာသတိပေးပါတယ်ထိုင်ဝမ်ရဲ့လေကြောင်းကာကွယ်ရေးတပ်မတ်စုံတဲကိုဒီအပိုင်းကြီးအတွင်းမှာပဲတရုတ်ဘက်ကလေယာဉ်50ကျော်ပြန်တန်းခဲ့တာဟာဆိုရင်ဒီနေ့အစောပိုင်းကတည်းကစစ်ဖက်လေယာဉ်ပြန်တန်းမှုတိတိတသားတိုးလာတာဖြစ်ပါတယ်။ထိုင်ဝမ်ရဲ့လေကြောင်းကာကွယ်ရေးတပ်မတ်စုံအတွင်းကိုတနင်္ဂနွေနေ့က39စင်းထိစံချိန်တင်ပြန်တန်းခဲ့ပြီးတဲ့နောက်တနင်္လာနေ့မှာ73စင်းထပ်ပြီးပြန်တန်းခဲ့တာလို့ထိုင်ဝမ်အစိုးရကပြောပါတယ်။ထိုင်ဝမ်ရဲ့လေကြောင်းကာကွယ်ရေးတပ်မတ်စုံဆိုတာကတော့ထိုင်ဝမ်စစ်တပ်ကစောင့်ကြည့်တဲ့မြေပြင်နဲ့ရေပြင်ဧရိယာတပ်မတ်ချက်ဖြစ်ပြီးဒီထဲမှာထိုင်ဝမ်ရေလက်ကြားနဲ့တရုတ်အရှေ့ပိုင်းတို့ပါဝင်ပါတယ်။ထိုင်ဝမ်အစိုးရဘက်ကလည်းဒီကျူးကျော်ဝင်ရောက်မှုကိုတုံ့ပြန်တဲ့အနေနဲ့တရုတ်စစ်လေယာဉ်တွေကိုရင်ဆိုင်ရေးထိုင်ဝမ်ရဲ့တိုက်လေယာဉ်အတော်များများကိုတက်လှန်ခဲ့တယ်လို့ပဲသူ့ရဲ့ဝေဟင်ကာကွယ်ရေးရေဒါစနစ်ထဲမှာသူတို့ကိုစစ်ဖက်ထောက်လန့်မှုလုပ်ခဲ့ပါတယ်။ကျူးကျော်ဝင်ရောက်မှုနဲ့ပတ်သက်လို့တော့တရုတ်အစိုးရဘက်ကမှတ်ချက်ပြီးတုံ့ပြန်ပြောဆိုမှုမရှိသေးပါဘူးရှင်။ပါကစ္စတန်မှာပထမဆုံးသောအမျိုးသမီးတရားရုံးချုပ်တရားသူကြီးတဦးတနင်္လာနေ့ကကြမ်းကြိမ်လိုက်ပြီးမွတ်စလင်အများစုနိုင်ငံမှာအမျိုးသားတွေကြီးစိုးတဲ့တရားစီရင်ရေးသမိုင်းကြောင်းမှာသမိုင်းဝင်အခိုက်အတန့်အဖြစ်ကြိုဆိုဂုဏ်ပြုကြပါတယ်။မြို့တော်အစ္စလာမဘတ်မှာကျင်းပတဲ့အသက်55နှစ်အရွယ်အိုင်ရှာမာလစ်ရဲ့ကျမ်းကျိန်ပွဲကိုရုပ်သံကထိုက်ရိုက်ထုတ်လွှင့်ခဲ့ပါတယ်။ အခုဆိုရင်အမျိုးသားတရားသူကြီး16ဦးနဲ့အတူတရားရုံးချုပ်မှာသူမပါဝင်လာပြီဖြစ်ပါတယ်။တရားရုံးချုပ်ရဲ့ပထမဆုံးအမျိုးသမီးတရားသူကြီးဖြစ်လာတဲ့အတွက်တရားသူကြီးအိုင်ရှာမလစ်ကိုဂုဏ်ပြုလိုပါကြောင်းအားလုံးအဆင်ပြေပါစေကြောင်းသူမအတွက်ဆုတောင်းတယ်လို့ဝန်ကြီးချုပ်အီမရန်ခန်က Twitter လူမှုကွန်ရက်မှာရေးပါတယ်။2012ခုနှစ်မှာပန်းချက်ပြည်နယ်ဗဟိုတရားရုံးကနေတရားရုံးချုပ်ကိုမာလစ်ကိုယာရူတိုးပီးရေလုပ်ငန်းစဉ်မှာလည်းအထူးတလဲအငင်းပွားခဲ့ကြတာပါတရားသူကြီးတွေကိုယာရူတိုးပီးရေဆုံးဖြတ်တဲ့ပါကစ္စတန်ရဲ့အဖွဲ့ဝင်ကိုဦးပါတရားရေးကော်မရှင်ကမာလစ်ကိုယာရူတိုးပီးမှာကိုပြီးခဲ့တဲ့နှစ်ကပယ်ချခဲ့ပြီးဒီနှစ်မှာတော့ထောက်ခံမဲ9မဲကန့်ကွက်မဲ6မဲနဲ့ရွေးချယ်ခဲ့တာဖြစ်ပါတယ်ဟာဘတ်တက္ကသိုလ်ဆင်မာလစ်ရဲ့ပြီးခဲ့တဲ့နှစ်ကလာဟိုဗဟိုတရားရုံးမှာသူမရဲ့တမိုင်းဝင်စီရင်ချက်အပေါ်အများကချီးကျူးခဲ့ကြပါတယ်။နိုင်ငံရဲ့လူ့ရေအထူးထားဆုံးဖြစ်တဲ့ပန်းချက်ပြည်နယ်မှာလိင်ပိုင်းဆိုင်ရာတိုက်ခိုက်ခံရသူတွေအမျိုးသမီးတွေကိုအပြိုစစ်မစစ်စမ်းသပ်မှုကိုတရားမဝင်လောက်ရအဖြစ်ဆုံးဖြတ်စီရင်ခဲ့တာဖြစ်ပါတယ်ရှင်။စီရင်ဆိုရင်ချက်ကြောင့်အကြည့်အကျဲရောင်းထုတ်ခဲ့ကြတာနဲ့အတူပဲတနင်္လာနေ့ကရုရှားအစုရှယ်ယာဈေးကွက်မှာရုတ်တရက်ထိုးချသွားပြီးနိုင်ငံရဲ့ဥဆောင်လုပ်ငန်းကြီးတချို့ရဲ့တန်ဖိုးကဒေါ်လာဘီလီယံ10ချီရော့ချသွားပါတယ်။ရုရှားသမ္မတဗလာဒီမီယာပူတင်ကအိမ်နီးချင်းယူကရိန်းကိုကျူးကျော်တိုက်ခိုက်ရေးအမိန့်ပေးဖို့အစင်းနဲ့ရှိတယ်ဆိုတဲ့ဆိုရင်ချက်တွေကြောင့်ရုရှားရူဘယ်ငွေကြေးတန်ဖိုးလဲ14လအတွင်းကျဆင်းခဲ့ပြီးရူဘယ်ငွေကြေးကိုကြားကန်ပေးရတဲ့အတွက်ရုရှားဘူဘန်ကနိုင်ငံခြားငွေကြေးပုံမှန်ဝယ်ယူမှုကိုဆိုင်းငံ့မှုနဲ့ဂျားဝင်ဆောင်ရွက်ဖို့ကြိုးစားလာပါတယ်ဘန်ဒါရေးစည်းကွက်မတည်ငြိမ်မှုကိုရှော့ချရေးအတွက်အခုလိုဆုံးဖြတ်တာဖြစ်ကြောင်းဘန်ရဲ့ကြေညာချက်မှာဖော်ပြပါတယ
်ထိတ်တန့်ရောက်တဲ့တင်တွေကိုဂျော်ကင်မျိုးသက်နဲ့မတ်သိန်ကြီးထိုက်တို့ကတင်ပြသွားတာဖြစ်ပါတယ်ခင်ဗျာဆက်လက်ပြီးတော့ကျွန်တော်တို့အပတ်စဉ်ကဏ္ဍတွေမထုတ်လွှင့်ခင်မှာတင်ပြပို့ချက်တွေကိုဥစွာတင်ပြပေးလို့ပါတယ်မြန်မာစစ်တပ်ပိုင်းကုမ္ပဏီကထုတ်လုပ်တဲ့ဘီယာအမှတ်တစိတ်တစ်ခုကိုကချင်ပြည်နယ်မြစ်ကြီးနားခရိုင်အတွင်းမှာရောင်းဝယ်တာတည်ယူပို့ဆောင်တာမဟုတ်ဘဲကချင်လက်နက်ကိုင်အဖွဲ့ KIO အဖွဲ့ကတားမြစ်ခဲ့ပြီးတဲ့နောက်မှာနေရာအတော်များများမှာရောင်းချတာမတွေ့ရတော့တဲ့အကြောင်းဒေသခံတွေကပြောဆိုပါတယ်။စကိုင်းတိုင်းအတွင်းမှာတော့ဒေသခံကာကွယ်ရေးတပ်ဖွဲ့တွေဖြစ်တဲ့ PDF တပ်ဖွဲ့တွေကဖမ်းဆီးဖျက်ဆီးမှုတွေရှိတယ်လို့လည်းသိရပါတယ်။ရန်ကုန်ကလာတဲ့သတင်းကိုကုသိန်းထိုင်ဦးကပြောပြပေးပါမယ်။
မြန်မာစစ်ကောင်စီတပ်ရဲ့ကြောထောက်နောက်ကန်ဂျိုးတူလုပ်ငန်းတွေလုပ်ကန်နေတဲ့မြန်မာဘီယာ Dragon Beer ABC Beer တွေကိုရောင်းဝယ်ဖောက်ကားတာတည်ယူပို့ဆောင်တာတွေမပြုလုပ်ဖို့မြစ်ကြီးနား KIO ကိုအချုပ်ရေးအဖွဲ့ကကြေညာထားတာပါကချင်လက်နက်ကိုင် KIO အဖွဲ့ရဲ့ဓာတ်မြစ်ချက်ကိုဒီလ10ရက်နေ့နောက်ဆုံးထားပြီးလိုက်နာဖို့တတ်မှတ်ထားခဲ့တာဖြစ်ပြီးအခုနောက်ပိုင်းမြစ်ကြီးနားမြို့မှာတောင်းပိတ်ပင်ထားတဲ့ဘီယာအမှတ်တရစိတ်တွေရောင်းချတာမတွေ့ရတော့တဲ့အကြောင်းမြို့ကန်သူက VOE ကိုအခုလိုပြောပါတယ
်အခုဆိုင်တဲ့များများမှလည်းပဲဒီမယောင်ချက်တော့ဘောမယောင်ချက်ဒါကြည့်ရတယ်လို့ဆိုင်တိုင်းကပေါ့နော်ဟိုတစ်ခါလည်းပဲဒီကရဏကအရင်တစ်ခုမှပေါ့နော်အဲဒီမျိုးလာတဲ့ပြေးတာမျိုးရှိရတယ်ကျဲဟိုဘက်ကလို့ပြောတာကအဲခါကျတော့ဒီလိုလဲအခုမယောင်တော့ဘောတန်တဲ့ဓာတ်ရောမစာမီဘောစစ်ကြီးတင်းတာလည်းပဲသူတော့အနေနဲ့မစာမီဘော
ကချင်သတင်းမီဒီယာတွေမှာတော့ KIO ချိုရေးဘွဲကလိုက်လံစစ်ဆေးတာတွေရှိနေပြီးဆက်လက်ရောင်းချနေတာတွေကိုထိထိရောက်ရောက်ရေးယူသွားမယ်လို့ပြောဆိုတဲ့အကြောင်းပေါ်ပြထားပါတယ်တနိုင်ပဲသွားလာရှိတဲ့မြေကြီးနားဒေသခံတွေကလည်း KIO ပိတ်ပင်ထားတဲ့ဘီယာအမှတ်တရစိတ်တွေကိုလမ်းခီးမှာ KIO တပ်ဖွဲ့ဝင်တွေကစစ်ဆေးတာတွေရှိနေတဲ့အကြောင်းအခုလိုပြောပါတယ
်ရောင်းတာရတာမျိုးလည်းရှိတယ်ဒီအချို့လည်းကြောက်မှပြင်းကုန်ပြီပေါ့ဒီတနိုင်နဲ့တက်တော့ဒီကာတန်ဒီရတဲ့မှာရှာတယ်ဘီယာပါလာတဲ့မှာရှာတာလည်းကြာတယ်ဒီလိုကြာတယ်အဲ့ဒီဘယ်လိုပြောကြည့်လို့ရှိနေဖြစ်ဖြစ်တဲ့အချက်တွေဖြစ်တော့ပါအဲ့ဒီကအခုတချို့ကတော့အရင်ကဝေထားတဲ့အားကြီးလည်းတစ်ခုပြေးတော့ဝင်ပြင်းနေကြတာပေါ့အကြီးရှိတယ
်။တနိုင်းလီတိုလမ်းမပေါ်ကရွာဒီမှာလည်းရောင်းချတာမရှိတဲ့အကြောင်းပြောပါတယ်။မိုးညင်မိုးကောင်းဟိုပင်စားတဲ့မျိုးတွေဘက်မှာတော့အဲ့ဒီအမှတ်တရစိတ်ဘီယာတွေကိုပုံမှန်ရောင်းချတာတွေရှိနေကြဆဲဖြစ်ပါတယ်။ဒါပေမဲ့မန္တလေးမြစ်ကြီးနားကလမ်းပေါ်မှာတော့စကိုင်းဘက်က PDF တွေကဖမ်းဆီးဖျက်ဆီးတာတွေရှိတယ်လို့ပြောပါတယ
်။တော်မကောင်းဝင်နေတဲ့သူတွေရှိရတယ်။ဒီလိုအလဲလုတ်တာကတော့စကိုင်းတိုင်းထဲမှာလည်းဒီလိုမျိုးလုပ်လို့ရတယ်။ကျန်တိုင်းနဲ့မှာလို့ကျင်းတို့ဒီကဒီမြမာပြားရတယ်လေဒီအားမျိုးတွေကိုတောက်တမ်းတက်မှာတောက်တမ်းမှာစီမံခန်းနိုင်တယ်တို့ဒီတက်ဒီမှာတော့တိတ်တော့မကြည့်ရအောင်ပြ
Sekarang ini kan Indo Golan, terus Yehu Sare, Muri, Bemalai, Alaru, Pesisir, di sini barat. Di luar Myanmar biaya bawa, Myanmar sedap bagi komuniti kita terlalu terpisir ibu. KIO ni BDF apa ni? Kita bayar dalam jeda sekarang dia siapa itu? Sedap bagi UAE lapis barat. Nampaknya sekarang ini Februari lah, sedap kan anak dayu bina mah, sedap bagi Myanmar siapa itu? Ubay limited, Ubay ni sesat ni le siapa itu? Lengan ni tergong jesi dom Myanmar itu piduri kita terima kerja barat, kmiya.
ကိုတင်းထိုင်ကိုပြောပြသွားတာဖြစ်ပါတယ်ခင်ဗျာဆက်လက်ပြီးတော့သတင်းပေးဖို့ချက်တစ်ခုကတော့ချင်းပြည်နယ်ဘက်ကဖြစ်ပါတယ်ဖန်စီခံထားရတဲ့ပလောဝမြို့နယ်ကပရာဟိတကူညီပေးနေတဲ့ကျမ်းမာရေးဝန်ထမ်းတဦးဖြစ်တဲ့ကိုတင်းထွန်းအောင်ကိုလာမယ့်ဇန်နဝါရီလ29ရက်နေ့မှာပလောဝမြို့နယ်တရားရုံးမှာရုံးထုတ်စစ်ဆေးမယ်လို့မိသားစုဝင်တွေကပြောပါတယ်ခင်ဗျာပလောဝစစ်ကန်တစ်ခုမှာအလံပြူထော 追根没亚地的一张，米达子文的呀，所以你家的一张，表示话嘞，像我拉的这两个，古言蒙啊，表表白话里面看呀。
Eri nama ro, yada daji poma ngayang a kaji ne tiya swe khan thaya baare. Tugu, fansi doare nega saabi, digane iti, midazu wunye nwe tugwe miya dira pita chan, midazu wunye nne ne soye ni jara ba. Lashi ma ro, kutin thong ha, palawa miyo yesa khan ma shi nebi, bai aung ni yesu e tren chaya ra chan, po bido soye ni ya re, lu fansi khan thaya re, kutin thong e midazu wunye tuga pio baare.
Agu se yene tu yao la re, tu yao la ro tu bai de aung ne sura, bai de aung ne.
ပါချင်းလို့အောင်းရတယ်အဲ့ခင်မိမအရိုက်ခင်မိမအောင်းရတာလားနှိမ့်ဆက်ခင်ရလားဘယ်လိုရှိလဲဘာမှလည်းမတရားဘူးကျွန်တော်တို့ကဘလောက်ဝမျိုးတွေကခလာရနှစ်ရှစ်ကိုတောင်ကုန်းပေါ်မှာအလံဖြူထောင်ထားတယ်လို့ကိုတင်ထောင်းအောင်ဖြေဆိုရတဲ့သတင်းကိုဖော်ပြခဲ့တဲ့ရခိုင်အခြေစိုက်သတင်းဌာနတစ်ခုဖြစ်တဲ့ Western News သတင်းဌာနကအေရီဒါချုပ်နဲ့သတင်းထောက်သူဦးကိုလည်းဗိုလ်မှူးကြီးဖုံးမြင့်ကျော်က တယ်
ကျွန်တော်တို့ဒီဘစစ်နေတိုင်ဝမ်ကသိရတာကတော့ Western ကအတီရာချောင်းကျွန်တော်ပို့တွေပေါ့အပြောဟာတရေဟာတယောက်ကိုဒီဘုံမုံကြီးဘုံမြကျော်ကနေပြီးခဲစစ်တခဲတရားဥမှာဥတီလျှောက်ထားတယ်ဆိုတဲ့ဟာကိုကျွန်တော်သိရတယ်သိရတာလည်းတိတ်မကြားသေးဘူးပို့တွေဟိုဒီ24ဆိုတော့ပြီးကနေ20အာနေ့ရက်နေ့ညနေပိုင်းကတည်းကကျွန်တော်သိရတာကဆိုတော့ဒီနောက်ပိုင်းမှာကြတော့ကျွန်တော်စီကတော့လာပြီးတော့ဒီတမန်စာတွေကတခြားဟိုဟာဒီဆန့်ကိုစာတွေကကျွန်တော်စီကမရောက်သေးဘူးခင်ဗျာလက်တလို့မတော့မပြင်းနဲ့ကျွန်တော်စစ်နေတယ်ပြဿနာပြဿနာသိရတာတော့သိရတာကတော့ဒီပလက်ဝက်မှာအလံဖြူထောင်တဲ့ကိစ္စနဲ့ပတ်သက်ပြီးတော့တရားဥတိုက်လျှောက်ထားတယ်ဆိုတဲ့ဟာကိုသိရတယ်ပေါ့ဒါပေမဲ့လက်ရှိချိန်မှာတော့သူတို့တရားရုံးမှာဒီသူတို့တရားလုံးဖက်ကနေပြီးတော့ဒီဒီဘက်ကဒီဘက်ကဒီကိုသူတို့ကိုယ်ရစီနေနေတာပဲရှိတယ်ပေါ့လေသူတို့အမှုတိဆောက်နေတဲ့ကာလဖြစ်တဲ့ဆိုတဲ့ဟာကိုကျွန်တော်အကြမ်းပြပြတာပေါ့
ဒီလိုအခြေအနေတွေကြောင့် Western News သတင်းဌာနကသတင်းတောက်တွေထွက်ပြေးတင်းရှောင်နေကြရပါတယ်အခုတရားစွဲဆိုထားတဲ့နိုင်ငံတော်အကြီးအကျယ်ပြည်စီမှုပုံမှန်တစ်နှစ်လေးဟာအမြင့်ဆုံးထောင်နှံတက်တဲ့ကြုံနဲ့အ ਨੇ ဆုံးထောင်နှံ၃နှစ်အထိကြာခံနိုင်တဲ့ပုံမှန်တစ်ခုလည်းဖြစ်ပါတယ်မြန်မာနိုင်ငံမှာစစ်တပ်ကအာဏာသိမ်းပြီးနောက်ပိုင်းသတင်းတောက်တွေနဲ့စစ်အာဏာရှင်ဆန့်ကျင်ရေးလှုပ်ရှားသူတွေထောင်ထဲချဖမ်းဆီးခံခဲ့ရတယ်လို့စစ်ကြောရေးအသွင်းတိတ်ဆုံးသူတွေလည်းရှိခဲ့ပါတယ်ခင်ဗျာ
ကိုရမွန်ပြောပြသွားတာဖြစ်ပါတယ်ခင်ဗျာဆက်လက်ပြီးတော့ကျွန်တော်တို့ VO ရဲ့အတန်းလွင့်စီစဉ်တွေကိုထုတ်လွှင့်နေပါတယ်အခုဆက်လက်တင်ပြပေးမယ့်အကြောင်းအရာတစ်ခုကတော့ကျန်းမာရေးနဲ့ဆိုင်တဲ့အကြောင်းအရာတစ်ခုဖြစ်ပါတယ်ပရိတ်စေဝါဆေးတွေကိုခံနိုင်ရှိတဲ့ဘက်တီးရီးယားပိုးအစ်စ်တစ်မျိုးကြောင့်ကမ္ဘာပေါ်မှာနှစ်စဉ်လူ 1.2 တန်းကျော်သေဆုံးနေရတယ်လို့လေးလာမှုအစ်စ်တစ်ခုကဆိုပါတယ်ဆေးမျိုးစုံမတိုးတဲ့ Superbug ခေါ်ဒီဘက်တီးရီးယားပိုးကြောင့်သေဆုံးသူဟာ HIV AIDS ngay phía yoga, sare yoga đi nè tì sâu nè tù rì thè bù mẹ nì rè lù, sù bà rè Henry Richie bì bù thà rè tà rèng hù, gù nhàng wèng áo ngà bèo 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 bèo.
Pakistan bà wèng, phùm yu dè nè ngà dò mẹ mẹ mà, tài phà yoga bèo tà nà chì thuà lạ nì bì, dà bù bò nà bù sèn sù dù lù, bà rì sì wà sè gù ràng, khà nà yì xì dè bacteria bù tì chào chè nì bù sù lạ bà lì. စူပါဘတ်ခေါ်အဲ့ဒီပိုးကြောင့်ကိုအပူရှင်မြင့်ပြီးအော့အန်ဝမ်းလျှောကသေဆုံးရပါတယ်မကြသေးခင်ကလေးလာမှုတွေတစ်ခုအရနိုင်ရိုဘီနိုင်ငံမှာစေးပြီးနေတဲ့အဲ့ဒီပိုးတွေအတွေ့များလာပါတယ်ဒါကကူးစက်နိုင်တဲ့နောက်ထပ်ပိုးတစ်မျိုးပြန်ပေါ်လာတဲ့သဘောဖြစ်ပါတယ်ဒီဘက်တီးရီးယားပိုးအမျိုးအစားနဲ့ပတ်သက်လို့ကမ္ဘာလုံးဆိုင်ရာလေးလာမှုအရဒီလိုစေးရင်ပါနေတဲ့ပိုးကူးစက်မှုတွေကြောင ာစာကုနာကပြောပါတယ
် It is estimated that if we don't find alternative
တကယ်လို့ဒီပိုးကိုနိုင်အောင်တိုက်ဖို့ညီလဲမရှာနိုင်ဘူးဆိုရင်2050ပြည့်ရောက်တဲ့အခါလူသန်းပေါင်းများစွာအသက်ဆုံးရှုံးပွေရှိပြီးတော့စီးပွားရေးအရဒေါ်လာ trillion 100လောက်ဆုံးရှုံးနိုင်ပါတယ
်နိုင်ငံပေါင်း204နိုင်ငံကအချက်လက်ပေါ်အခြေခံသုံးသပ်ထားတဲ့လေ့လာမှုတရက်ကို University of Washington ကထုတ်ပြန်ထားပါတယ်စင်ရတဲ့နိုင်ငံတွေမှာပဋိဇီဝဇေမတိုးတော့တဲ့ပိုးကူးစက်မှုအဆိုးဆုံးဖြစ်နေပြီးအာဖရိကတောင်ပိုင်းဆာဟာရလွင်ပြင်နိုင်ငံတွေနဲ့တောင်အာရှနိုင်ငံတွေမှာပိုးဆိုးပါတယ်တည်ဆုံးမှုအများစုဟာအသက်ရှူလမ်းကြောင်းနဲ့သွေးကတဆင့်ကူးစက်ခဲ့တာပါရောဂါပိုးဝင်လာတဲ့အခါဆရာဝန်တွေကပဋိဇီဝဇေတောက်ဖို့ညွှန်ကြားပြီးဆရာဝန်ညွှန်ကြားချက်တိုင်းမတောက်တာကဒီရောဂါပိုးကိုဆေးမတိုးတဲ့အထိဖြစ်လာစေတယ်လို့စစ်တမ်းမှာဖော်ပြပါတယ်ဒေါက်တာစာကူနာရှင်းပြတာက
For example, people have viral infections and they have been prescribed antibiotics for very many years now.
လူတွေ virus ကိုကူးစက်ခံရတဲ့အခါမှာ antibiotics တွေကိုနှစ်ပေါင်းများစွာသုံးလာကြပါတယ်။နှစ်တွေကြာလာတော့ bacteria ပိုးတွေကပဋိဇီဝဆေးကိုခံနိုင်ရည်ရှိသွားတဲ့အတွက်လည်းဆေးမတိုးတော့တဲ့သဘောဖြစ်လာပါတယ
်။လက်ရှိထုတ်လုပ်မဲ့အဆင့်မှာရှိတဲ့ antibiotics ဆေး43မျိုးစလုံးရောမကြသေးခင်ကအတည်ပြုပေးလိုက်တဲ့ပဋိဇီဝဆေးတွေပါအဲ့ဒီစူပါဘတ်ဘိုးကိုနိုင်အောင်ကုသဖို့အဆင့်မမီသေးဘူးလို့ the ratio ကသတိပေးထားပါတယ်။ကမ္ဘာတစ်လောကသိပ္ပံပညာရှင်တွေကတော့ face လို့ခေါ်တဲ့ကုသနည်းအစ်စ်ကိုစမ်းသပ်နေကြောင်းဒေါက်တာစာကိုနာကပြောပါတယ်
။ These are viruses that can specifically target
bacteria ပိုးတစ်မျိုးကိုပဲအဓိကပိတ်မတ်ထားတိုက်ခိုက်နိုင်တဲ့အခြားရောဂါပိုးမွားတွေရှိပါတယ်။အဲ့ဒီပိုးတွေကိုပဋိဇီဝဆေးနဲ့လဲတွဲသုံးနိုင်တယ်လို့အဲ့ဒီပိုးမွားကိုယ်တိုင်ကဆေးရင်ပါနေတဲ့ဘက်တီးရီးယားကိုရှင်းထုတ်နိုင်စွမ်းရှိပါတယ်
။ကုထုံးသစ်တွေရှာနေတဲ့ဆိုပေမဲ့အခုရှိရင်ဆိုပရိဇီဝဆေးတွေကိုလိုရာထက်ပိုမတောက်ဖို့ဒီလိုဆက်လုပ်နေမှဆိုရင်ပိုပြီးဆေးတံကိုခံနိုင်တဲ့စူပါဘက်တီးရီးယားပိုးတွေအဖြစ်ထပ်ပြောင်းလာနိုင်တာဖြစ်တယ်လို့သတိပေးထားပါတယ်ခင်ဗျာ
။ VOA မြန်မာပိုင်းရဲ့ထုတ်လွှင့်ချက်တွေကို smartphone တွေပေါ်ကနေနားဆင်နိုင်ဖို့ VOA Burmese app ကို download လုပ်ရယူနိုင်ပါတယ်။Android အတွက်ဆိုရင် Google Play App Store မှာ VOA Burmese လို့ရှာပြီး download လုပ်နိုင်တယ်လို့ iPhone တွေအတွက်လည်း Apple App Store မှာ download လုပ်နိုင်ပါတယ် VOA Burmese App မှာ VOA မြန်မာပိုင်းကထုတ်လွှင့်နေတဲ့အစီအစဉ်တွေကိုထုတ်လွှင့်နေချိန်မှာတိုက်ရိုက်နားထောင်လို့ရတယ်လို့သတင်းဆောင်ပါတွေအဖတ်စဉ်အစီအစဉ်တွေကိုလည်းအစဉ်ပြေတဲ့အချိန်မှာနားဆင်နိုင်ပါတယ
် VOA ရဲ့အင်္ဂါနေ့မနေ့ပတ်အသံလွှင့်အစီအစဉ်တွေကိုဆက်လက်ထုတ်လွှင့်နေပါရခင်ဗျာအခုဆက်လက်ပြီးတော့သတင်းဆောင်ပါတစ်ပုဒ်ကိုတင်ပြပေးပါအောင်မယ်။ကျူးဘားနိုင်ငံဂွာတာနာမိုဘေးကအမေရိကန်စစ်တပ်ရဲ့အချင်းစခန်းကိုအချမ်းဖက်တိုက်ဖျက်ရေးစစ်ပွဲအတွင်ပထမအဆုံးအချင်းသားတွေစတင်ရောက်ခဲ့တာအနည်း20ရှိခဲ့ပါပြီ။ပြီးခဲ့တဲ့ဆယ်စုနှစ်နှစ်ခုကျော်အတွင်းထိန်းသိမ်းခံရသူအနည်းဆုံး800ရှိခဲ့ပြီးတော့အဲ့ဒီထဲကအများစုကတော့ယာဇဝတ်မှုနဲ့ဆွဲချက်တင်ခဲ့တာမျိုးမရှိပါဘူး။အချင်းတောင်ပိတ်သိမ်းရေးအတွက်ဘဝကိုမြောက်နယ်ဆောင်ရွက်ခဲ့တဲ့အကျဉ်းသားဟောင်းမန်ဆူအာအဒက်ဖီကို VOA ရဲ့ပင်တကွန်ဆိုင်ရာသတင်းတာဝန်ခံဖြစ်တဲ့ခေါ်ဘပ်ကမေးမြန်းပြီးတော့တင်ပြထားတဲ့သတင်းဆောင်ပါကိုမတ်တင်ဂီထိုက်ကပြောပြပေးပါလိမ့်မယ်ခင်ဗျာ
Today I'm just have message to
Mr. Biden ကိုဒီကနေ့ပြောလို့တာကတော့ကျေးဇူးပြုပြီးဂွာတာနာမိုကိုပိတ်သိမ်းပေးပါအဲ့ဒီနေရာဟာအမေရိကန်ရဲ့တမိုင်းအမေရိကန်ရဲ့စံနှုန်းနေနဲ့အမေရိကန်ရဲ့မူဝါဒမှာအပြစ်အနာအစာတစ်ခုပါ
ရှီမင်းနိုင်ငံတွင်းကအစ္စလာမ်အဖွဲ့အစည်းတစ်ခုအတွက်အစ္စလာမ်အရန်တပ်ဖွဲ့ပြီးအကြောင်းသူတည်တနာလုပ်ဖို့သူအသက်16နှစ်အရွယ်မှာအာဖဂန်နစ္စတန်ကိုသွားခဲ့တာလို့ရှီမင်းနိုင်ငံသားမန်ဆော့အဒဖီကပြောပါတယ်။
When I arrived in Afghanistan, Ulimamak.
9/11ကျွန်တော်အာဖဂန်နစ္စတန်ကိုရောက်ခဲ့ပါတယ်။အဲ့ဒီနောက်မှာစစ်နယ်ရှင်တအူးကကျွန်တော်ကိုဖမ်းပြီးလက်လွဲရောင်းစားခဲ့ပါတယ်။အဲ့ဒီနောက်မှာတော့ Al-Qaeda အဖြစ်နဲ့အမေရိကန်တွေကိုရောင်းခဲ့ပါတယ်။လူလက်ပိုင်းရွှေအကျဉ်နိုင်ငံသား
Al-Qaeda ခေါင်းဆောင်နဲ့9/11အတွင်းလူတအူးကိုအမေရိကန်တို့ရှာခဲ့တာလို့လည်းသူကပြောပါတယ်။အချိန်ကြီးနှိပ်စက်စစ်မီးခံခဲ့ရပြီးတဲ့နောက် သူကအဲ့ဒီလူဖြစ်ပါတယ်လို့မဟုတ်မမှန်ထွက်ဆိုခဲ့ကြောင်းလဲအဒက်ဖီကပြောပါတယ်။ရန်သူတိုက်ခိုက်ရေးသမားတန်တရာရှိသူတွေကိုထိမ့်သိမ်းပြီးစစ်ဆေးဖို့အတွက်2009မှာအဲ့ဒီအချိန်ကသမ္မတဂျော့ဂျ်ဒဗလျူဘုရှ်ကဖွင့်လှစ်ခဲ့တဲ့ဂွမ်တာနာမိုဘေးထိမ့်သိမ်းရေးစခန်းကိုပထမဆုံးအကျဉ်းသားတွေပို့ဆောင်ခဲ့တဲ့ထဲမှာသူပါဝင်ခဲ့တယ်လို့လျှို့ဝှက်စခန်းတစ်ခုမှာအကျဉ်းချ
ပြုတ်ထိန်ထိန်ထားနိုင်တဲ့ကြောင့်ညံသူတွေကစစ်မေးပြီးတင့်တော်တဲ့အချိန်မှာအကြမ်းဖက်မှုလုပ်ရတဲ့အတွက်တရားစွဲဆိုနိုင်တဲ့ပတ်ဝန်းကျင်မျိုးမှာဒီလူတွေကိုရွှေ့ထားဖို့လိုအပ်ပါတယ်
။ Guantanamo အကျဉ်းသားဟောင်းမန်ဆော့အဒက်ဖီကအခုလိုပြောပါတယ်
။ We arrived in Shakam Coded Dino
အထိတ်ကခေါင်းစွတ်တာဂျိမ်မော်ယောင်ဂျမ်ဆုနဲ့ကျွန်တော်တို့ရောက်ခဲ့ကြပြီးကျွန်တော်တို့ဟာအစိုးတကအစိုးဆုံးအကြမ်းဖက်ဝါဒီတွေအဖြစ်သူတို့ကကဘာကိုပြသခဲ့ပါတယ်။အကျန်းအပြင်းတော့ခမရရောက်လာပြီဆိုတာနဲ့သူတို့ကခမရရဲ့အဝတ်တွေကိုစုပ်ဖဲပြစ်လိုက်ကြမယ်။နောက်ကျမ်းပေါ်ကိုပြစ်လှဲပြီးရေပိုက်နဲ့ထိုးတပြက်စီးနဲ့တိုက်ပစ်ပါတယ
်။အရှက်ခွဲတာအပြင်နှိမ့်ဆက်ညှဉ်းပန်းမှုတွေလည်းမရက်ဘူးလို့အဒက်ဖီကပြောပါတယ်
။ When the interrogator used to
စစ်စေးသူကကျွန်တော်ကိုနှိမ့်ဆက်တဲ့အခါမှာဆိုရင်ကျွန်တော်ကိုကိုလုံးတီးလုပ်ပြီးရိုက်ပါတယ်။ကျွန်တော်ဟာခမရဟာအကျန်းဖက်ဝါဒီပဲ။ခမရဟာအကျန်းဖက်သမားအခုအကျန်းဖက်သမားတယောက်လိုလုံနေတာလို့ကျွန်တော်ပြောပါတယ
်။သူဟာအီဂျစ်နိုင်ငံသားအယ်ခိုင်ဒါခေါင်းဆောင်မှဆိုတဲ့ဆွတ်ဆွဲချက်ကိုအမေရိကန်ကနောက်ပိုင်းမှာရုပ်သိမ်းပါတယ်။ဒါပေမဲ့လူလဲဒီဆွတ်ဆွဲချက်ကြောင့်သူ14နှစ်အချိန်ပေးခဲ့ရပြီးသူ့ရဲ့အသက်20ကျော်ဘဝတစ်လျှောက်လုံးကိုတန်ဆူးချိုးတွေကထားတဲ့ဂွမ်တနာမိုမှာကုန်ဆုံးခဲ့ရပါတယ်။ဒီကနေ့အချိန်ထိဂွာတာနာမိုမှာအကျဉ်းသား39ဦးရှိနေဆဲဖြစ်ပြီးတရားစင်လောက်ကိုပဲဆွဲချက်တင်တာဒါမှမဟုတ်လဲစစ်ရာဇဝတ်မှုတွေနဲ့ပြစ်ဒဏ်ချမှတ်ခဲ့တာပါဒီအမျိုးသားတရားစင်လောက်ဟာတိတ်ကိုအန္တရာယ်ချတယ်လို့ယူဆခံရပြီးမယ်လို့လဲအချင်းထောင်ကိုပိတ်ပစ်ဖို့ကြိပေးခဲ့တဲ့သမ္မတအိုဘားမားရောသမ္မတဘိုင်ဒန်တို့ရောအကောင့်အထည်မဖော်နိုင်ခဲ့ပါဘူးအမေရိကန်စစ်ထနာချုပ်ပင်ဒီဂွန်ပြောခွင့်ရဂျွန်ခရပီကအခုလိုပြောပါတယ
် The administration remains dedicated to closing
ဝါဒနာမှုဘေးကထိန်းသိမ်းရေးစခန်းကိုပိတ်သိမ်းရေးအစိုးရကဆုံးဖြတ်ထားဆဲဖြစ်ပါတယ်ဒီကိစ္စနဲ့ပတ်သက်လို့ဘာမှအပြောင်းအလဲမရှိသေးပါဘူ
းစီယုံဆောင်ရွက်နေသူတွေကတော့ဒီကတိကဝတ်တွင်တဲ့အညီလှုပ်ဆောင်ချက်တွေကိုတွေ့လို့ချာ New America ရဲ့ဆွေးနွေးပွဲတစ်ခုမှာပြောပါတယ်အစိုးရအနေနဲ့ 9/11 ကိုစီစဉ်သူခါလစ်ရှိခ်မိုဟာမက်တို့လိုလူတွေကိုထိမ့်သိမ့်ထားရမှာဖြစ်ပေမဲ့လည်းတခြားသူတွေကိုတော့အကန့်အသတ်မရှိထိမ့်သိမ့်မှုကရရမယ်လို့သူတို့ကပြောပါတယ်။ရှီမင်မှာကောင်းကောင်းလဲပတ်နိုင်တဲ့အစိုးရတည်ရမရှိပါဘူး။ဒါကြောင့်အဒက်ဖီကိုထားနေရင်ပြန်ပို့လို့မရပါဘူး။အခုတော့လုံခြုံရေးတင်းတင်းချက်ချက်တမ်းမြစ်ချက်တွေနဲ့စားပြရမှာတူနေနေပါတယ်။သူမသွားချင်ခဲ့တဲ့နေရာဖြစ်ပြီးဂျောင်းပိတ်မိတယ်လို့ခန်းစားနေရဆဲဖြစ်ကြောင်းလည်းသူကပြောပါတယ်။ဂွမ်တနာမိုအကျဉ်းသားဟောင်းမန်ဆော့အဒက်ဖီကအခုလိုပြောပါတယ
်။ We have new legislation cannot work.
လွတ်တော်အမတ်တွေမရှိဘူး။အခြေအဆက်တွေမရှိဘူးဆိုရင်မိသားစုနဲ့ဆက်သွယ်လို့မရနိုင်ပါဘူး။ဂွမ်တနာမိုရဲ့အမဲဆက်ကြောင့်လူတွေကကိုယ့်ကိုစကားပြောဖို့လည်းကြောက်ကြပါတယ်။လက်ထပ်ဖို့လည်းမဖြစ်နိုင်ပါဘူး။ဘာနဲ့တူလဲဆိုတော့ဂွမ်တနာမို2.0 နဲ့တူပါတယ
်။ဆာရီးတာကသူ့ရဲ့စိတ်ဓာတ်ရာကိုတတ်တာစီချောင်းသူကပြောပါတယ်။ဂွမ်တနာမိုရဲ့စာသင်ခန်းကျမ်းပြမှာအချုပ်ခံထားရစဉ်ကစထားတဲ့သူ့ရဲ့စာအုပ်သက်ဟာဆိုရင်အချင်းထောင်ပိတ်ပစ်ရေးသူ့လူလားချက်ကိုလူတွေနားလည်လားစီမယ်လို့မျှော်လင့်ချောင်းလည်းပြောပါတယ်ရှင
်။ VOA American တန်ရဲ့ရုပ်သံနဲ့ရေဒီယိုထုတ်လွှင့်မှုတွေကိုနိုင်စင် American ပြည်အောင်စု Washington မြို့တော်ကနေဓာတ်ရိုက်ထုတ်လွှင့်တင်ဆက်ပေးနေပါတယ်။တို့ဖမ်းယူမှုနဲ့ line to meter တို့အပြင်
ကျမတို့ VOA မြန်မာပိုင်းအင်တာနက်စာမျက်နှာဖြစ်တဲ့ bamis.voanews.com မှာလည်းကြည့်ရှုနားဆင်နိုင်ပါတယ်။ VOA မြန်မာအင်တာနက်စာမျက်နှာကိုဝင်ကြည့်လို့မရရင်တော့တခြားနောက်နည်းလမ်းတွေနဲ့လည်းဝင်ကြည့်လို့ရပါတယ်။အဲ့ဒီနောက်ထပ်နည်းလမ်းတွေကိုရဖို့ဆိုရင် siphon link bit.ly/36fapfe နဲ့ nlink ဖြစ်တဲ့ nlink.com/download ဆိုတဲ့ web link စာတွေမှာ application ရယူနိုင်ပါတယ်နော်။VOA American တန်ရဲ့ရုပ်သံနဲ့ရေဒီယိုထုတ်လွှင့်ချက်တွေကိုမြန်မာပြည်သူတွေစီအရောက်ပို့ပေးနိုင်မှုအစီအမဲကြိုးပမ်းနေပါတယ်ရှင
်။မင်္ဂလာပါခင်ဗျာ။ VOA American တန်ရဲ့အင်္ဂါနေ့မနက်ပိုင်းအတန်လွင့်အစီအစဉ်တွေကိုလိုင်းဒိုမီတာ32 kHz 9335လိုင်းဒိုမီတာ49 kHz 6153ညလိုင်းလမီတာ190 kHz 1905တို့ကပါတိုက်ရိုက်ဆက်လက်ထုတ်လွှင့်ပေးနေပါတယ်။ဒုတိယပိုင်းနိုင်ရွယ်အတွင်းမှာလည်းသတင်းပေးပို့ချက်နဲ့အပတ်စဉ်ကဏ္ဍတွေကိုဇက်တိုက်ထုတ်လွှင့်ပေးဖို့စီစဉ်ထားပါတယ်။နောက်တော့တဆင်ရမယ့်အပတ်စဉ်ကဏ္ဍတစ်ခုထဲမှာဆိုရင
်ဝင်ဝင်ရလဲအဓိကရတဲ့ဗန္ဓာကြီးအချင်းမြင့်လေဖြစ်တယ်ကျွန်တော်တို့ကဒီရင်းနှီးတဲ့တဘာဝတက်ဝီရရနေတဲ့ဝင်ဝင်ကြီးရှိပါတယ
်။မကြာမီထုတ်လွှင့်မယ်စီးပွားရေးအစီအစဉ်ထဲမှာအပြည့်အစုံကိုနောက်တော့တဆင်ရပါမယ်။ဒါအပြင်အပတ်စဉ်စီစဉ်ဆက်နေကြဘလော့ဂါတွေပြောသမျှတတရအောင်အစီအစဉ်စားရကဏ္ဍတွေလည်းဆက်လက်ထုတ်လွှင့်ပေးဖို့ပြင်ဆင်ထားပါတယ်။အခုအပတ်စဉ်ကဏ္ဍတွေမတင်ဆက်မီမှာသတင်းပေးပို့ချက်တစ်ပုဒ်ကိုထပ်မံထုတ်လွှင့်လိုပါတယ်။ COVID-19 ရောဂါဟာအနာဂတ်မှာလည်းရှိနေအောင်မှာဖြစ်တဲ့အတွက်ဒီရောဂါနဲ့အတူဘယ်လိုနေထိုင်မလဲဆိုတာကိုလေ့လာသင်ယူကြရလိမ့်မယ်လို့ကမ္ဘာ့ကျန်းမာရေးအဖွဲ့ကြီးဖြစ်တဲ့ WHO ရဲ့အကြီးအကဲဖြစ်တဲ့ Tedros ကတင်းလာနေမှာပြုလုပ်တဲ့အဖွဲ့ကြီးရဲ့အမှုဆောင်အစည်းအဝေးဖွင့်ပွဲမှာသတိပေးပြောဆိုလိုက်ပါတယ်။VOA သတင်းတောက်လီစာရှလိုင်းဂျနီဘာကနေသတင်းပေးပို့ထားတာကိုကျွန်တော်ဇော်မိုးကျော်ကပဲဆက်လက်တင်ပြပေးပါမယ်ခင်ဗျာ။လွန်ခဲ့တဲ့နှစ်နှစ်က WHO ကမ္ဘာ့ကျန်းမာရေးအဖွဲ့ကြီးက COVID-19 ဟာကမ္ဘာလုံးဆိုင်ရာအများပြည်သူကျန်းမာရေးအတွက်အန္တရာယ်ဖြစ်တယ်လို့ကြေညာခဲ့ပါတယ်။အဲ့ဒီအချိန်တုန်းကကူးစက်ခံရသူအရေအတွက်ဟာတရားမပြည့်သေးသလိုတရုတ်ပြည်ပြင်ပမှာသေဆုံးသူတဦးတယောက်မှမရှိသေးပါဘူး။အခုတော့တကဘာလုံးကူးစက်ခံရသူတန်350ကျော်သွားသလိုသေဆုံးသူဟာလည်း9.5 သန်းကျော်ပြီဖြစ်ပါတယ်။ဒီရောဂါကြီးဘယ်တော့ပြီးဆုံးမယ်ဆိုတာကြိုတင်သိဖို့ခက်ပါတယ်။ဒါပေမဲ့ဒီကိုရိုနာဗိုင်းရပ်စ်ပိုးလှည့်လည်ကူးစက်နေတဲ့အတွက်ခံမှန်းရခက်ပြီးအန္တရာယ်ရှိတဲ့မျိုးပဲ့သစ်တွေဆက်ပြီးပေါ်နေအောင်ပါပါလို့ WHO အကြီးအကဲ Tedros ကပြောပါတယ်။
It's dangerous to assume that Omicron will be the last variant or that we are
Omicron virus ကနောက်ဆုံးဖြစ်လိမ့်မယ်လို့ခန့်မှန်းပြောဆိုဖို့ရမဖြစ်နိုင်ဘူးလို့ကျွန်တော်တို့ဟာနောက်ဆုံးအဆုံးသတ်နိုင်တော့မယ့်အနေအထားမျိုးလို့လည်းပြောဖို့မဖြစ်နိုင်ပါဘူးတကယ်တမ်းအခြေအနေကစံ့ကျင်ဘက်ဖြစ်ပါတယ်အခြေအနေကတကဘာလုံးမှာမျိုးကွဲသစ်တွေထပ်ပေါ်လာအောင်မယ့်အနေအထားပ
ါနိုင်ငံတွေအနေနဲ့ကာယောဂါဆိုးကြီးကိုဘယ်လိုရင်ဆိုင်ဖြေရှင်းမလဲဆိုတာလေ့လာသင်ယူရပါမယ်ရရှိလာတဲ့အတွေ့အကြုံဘူးသူဒ္ဒတွေကိုအသုံးပြုပြီးနောက်ထပ်ပေါ်လာမယ့်ကာယောဂါဆိုးကြီးအတွက်ပြင်ဆင်ရပါမယ်လို့လည်း WHO အကြီးအကဲကပြောဆိုခဲ့ပါတယ်။ COVID-19 ကိုတုံ့ပြန်ဆောင်ရွက်ရမှာနိုင်ငံတွေအားလုံးကရှိသမျှမဟာဗျူဟာတွေနဲ့ရနိုင်သမျှပစ္စည်းကိရိယာတွေကိုအသုံးပြုပြီးဝိုင်းဝန်းလှုပ်ဆောင်မယ်ဆိုရင်ဒီကာယောဂါဆိုးကြီးရဲ့အဆိုးဆုံးအထူးစိုးရိမ်စရာအဆင့်ကိုကျော်လွန်သွားအောင်လုပ်နိုင်မှာပါ။ဒီလိုဖြစ်နိုင်မှုဆိုရမှာကာကွယ်ဆေးကုသမှုနဲ့လိုအပ်တဲ့ပစ္စည်းကိရိယာတွေကိုနိုင်ငံအားလုံးစည်ရန်ချမ်းသာမခွဲအတူတကွတာရူညီမျှစွာရရှိနိုင်မှသာဖြစ်နိုင်မှာပါလို့ WHO အကြီးအကဲ Tedros ကပြောဆိုပါတယ
် Vaccines alone are not the golden ticket out of this pandemic
ကာကွယ်ဆေးတစ်မျိုးတည်းဟာဒီကေယောဂါကြီးကနေလွတ်မြောက်နိုင်တဲ့နည်းလမ်းတော့မဟုတ်ပါဘူးဒါပေမဲ့လည်းဒီနှစ်အလယ်ပိုင်းလောက်မှာနိုင်ငံတိုင်းမှာရှိတဲ့လူဦးရေရဲ့80ရာခိုင်နှုန်းလောက်ကိုကိုဗစ်ကာကွယ်ဆေးအပြီးထိုးနိုင်ဖို့ဝန်ဝန်မျှဝေမတုံ့ဆွဲဘဲနဲ့တော့ဒီကေယောဂါကြီးကနေလွတ်မြောက်နိုင်မှာမဟုတ်ပါဘူ
းပြီးခဲ့တဲ့နှစ်ထဲတုန်းကချမှတ်ခဲ့တဲ့နိုင်ငံတိုင်းမှာလူဦးရေရဲ့40ရာနှုန်းကိုကိုဗစ်ကာကွယ်ဆေးအပြီးထိုးဖို့ဆိုတာကိုနိုင်ငံပေါင်း86နိုင်ငံကပြည်မီအောင်မလုပ်ဆောင်နိုင်ခဲ့ပါဘူးကိုဗစ်ကာကွယ်ဆေးရှိတဲ့နိုင်ငံတွေနဲ့မရှိတဲ့နိုင်ငံတွေအကြားကွာဟနေမှုကိုညီမျှလာအောင်ပေါင်းကူးမပေးနိုင်ဘဲနဲ့တော့ဒီကာယောဂါဆိုးကြီးရဲ့အရေးပေါ်အခြေအနေကိုအဆုံးသတ်နိုင်မှာမဟုတ်ပါဘူးလို့ WHO ကျန်းမာရေးအဖွဲ့ကြီးရဲ့အကြီးအကဲ Tedros ကပြောဆိုခဲ့ပါတယ်ခင်ဗျာ
COVID-19 နဲ့ပတ်သက်ပြီးတော့ WHO ကသတိပေးချက်ကိုတင်ပြခဲ့တာပါ
ဆက်လက်ပြီးတော့အစီအစဉ်လေးတစ်ခုတင်ပြပေးပါဦးမယ်။ virus ပိုးမွားတွေဟာဘယ်လိုမျိုးကွဲသစ်မျိုးကွဲစိတ်တွေဆက်လက်ပေါ်ထွန်းတတ်ပါသလဲ
။ virus mutation virus ပိုးမျိုးရိုးဗီဇပြောင်းလဲမှု virus ပိုးတစ်မျိုးဟာလုပ်ငန်းတာဝန်ညွှန်ကြားချက်တွေပါဝင်တဲ့မျိုးရိုးဗီဇမှာအပြောင်းလဲဖြစ်ပြီးဆိုရင် virus ပိုးအတွင်ပြောင်းမှုဖြစ်ပါတယ်။လူခန္ဓာကိုယ်လိုလက်ခံနေရာတနေရာတွေဝင်ရောက်နေထိုင်ပြီးသူ့ပိုးတွေစာတိုးများပြားအောင်ပွားနေပြီးဆိုရင်ပိုးဗီဇပြောင်းမှုဖြစ်ပေါ်ပါတယ်။ပိုးပွားနေချိန်မှာအဲ့ဒီပိုးရဲ့မျိုးရိုးဗီဇကိုပုံတူကူးယူရပါတယ်။ဒီလိုကူးယူချိန်မှာတစ်ခါတလေအတင်းဆောင်ဖြစ်နိုင်တာပါ။မျိုးရိုးဗီဇတခုရဲ့ဘယ်နေရာမှာအမှားယွင်းဖြစ်လဲဆိုတာပေါ်မူတည်ပြီးဒီပိုးဆက်ပြီးအသက်ရှင်နိုင်မလားဆက်ပြီးပွားများနိုင်အောင်မလားဆိုတာဖြစ်စေပါတယ်ဗိုင်းရပること virus ပိုးတိုင်းကတော့တစ်ခုမှုတစ်ခုပြောင်းလဲမှုရှိပါတယ်တချို့ virus ကပိုးမြန်မြန်ပြောင်းလဲတတ်တာပါဒီလိုတိမ်းဆောင်ဖြစ်ရင်အများစုကတော့ virus ရဲ့ဂုံတက်တိကိုရိုက်ခတ်မှုမဖြစ်ပါဘူးပြောင်းလဲမှုဖြစ်စေက virus ကိုအားပျော့စေဒါမှမဟုတ်ပိုးကူးဆက်မှုအားကောင်းစေတဲ့ဘက်ကိုရောက်သွားစေနိုင်ပါတယ်ဥပမာ virus ပိုးမျက်နှာပင်က protein တွေဟာလူရဲ့ခုခံအားစနစ်ကိုမျက်စိလဲစေတာပြန်ပြန်နိုင်စီတာမျိုးလှုပ်သွားနိုင်တဲ့အပြောင်းလဲဖြစ်တဲ့ဆိုရင်တော့တိတ်ကိုအန္တရာယ်ကြီးပါတယ်။ COVID-19 ပိုးကို2019ခုနှစ်အကုန်ပိုင်းမှာတရုတ်နိုင်ငံကနေစတင်တွေ့ရှိပြီးကတည်းက COVID-19 ဖြစ်စေတဲ့ SARS-CoV-2 ပိုးမှာမျိုးဗီဇပြောင်းလဲမှုတွေအများကြီးဖြစ်တာတွေ့ရပါတယ
်။အင်္ဂါနေ့မနေ့ဖက် VOA ရဲ့အသံလွှင့်အစီအစဉ်တွေကိုဆက်လက်ကြည့်ရှုနားတော်တာဆင်နေရတာပါခင်ဗျာ။အခုတော့ကျွန်တော်တို့အပတ်စဉ်ကဏ္ဍတွေထုတ်လွှင့်မှုအချိန်ကြာလာပါပြီပထမအဆုံးအပတ်စဉ်ကဏ္ဍတစ်ခုထဲမှာဆိုလို့ရှိရင်တော့ကဘာပေါ်ကအကြီးဆုံးစွမ်းအင်ကုမ္ပဏီကြီးနှစ်ခုဖြစ်တဲ့ Total Energy နဲ့ Chevron တို့ကမြန်မာနိုင်ငံကနေလုပ်ငန်းတွေရုပ်သိမ်းမဲ့အကြောင်းကြေညာလိုက်ပါပြီဒီဆုံးဖြတ်ချက်ကြောင့်စစ်ကောင်စီအပေါ်မှာစီးပွားရေးအရာတယောက်မှုရှိလာနိုင်ပါသလားဒါတွေကိုဒီသတင်းပတ်မှာဒီသတင်းပတ်ရဲ့စီးပွားရေးအစီအစဉ်မှာမတ်သိန်ကြီးထိုက်ကတင်ပြထားပါတယ်ခင်ဗျာ
မြန်မာနိုင်ငံမှာ2021ခုနှစ်ဖေဖော်ဝါရီလအတွင်းရွေးကောက်ခံအစိုးရကိုဖျောက်ချပြီးစစ်တပ်ကအာဏာသိမ်းပြီးတဲ့နောက်ပိုင်းတရားဥပဒေစိုးမိုးမှုရုပ်ရော့လူ့ခွင့်ရေးချိုးဖောက်မှုအကြီးအကျယ်ဖြစ်နေတဲ့အချက်ကိုထောက်ပြပြီး Total Energies နဲ့ Chevron လုပ်ငန်းကြီးတို့ကပြီးခဲ့တဲ့သတင်းပတ်တောက်ကြန်နေ့မှာအခုလိုကြေညာတာဖြစ်ပါတယ်မြန်မာရေနံနဲ့တဘာဝဓာတ်ငွေ့လုပ်ငန်း MOGE ထိုင်းနိုင်ငံရဲ့ရေနံရှာဖွေထုတ်လုပ်ရေးလုပ်ငန်း PTT တို့နဲ့အတူပူးပေါင်းပြီး Total နဲ့ Chevron တို့ကရေနံကန်းလွန်တဘာဝဓာတ်ငွေ့လုပ်ွက်လုပ်နေတဲ့အတွက်အကြီးအကျယ်ဝေဖန်ခံရပြီးဖျားပေးခံရတာလည်းဖြစ်ပါတယ်MOGE ကအစိုးရအတွက်ဘဏ္ဍာငွေရှာဖွေပေးနေတာဖြစ်ပြီး Total ကဖက်ဆက်လုပ်ငန်းမှာအစုရှယ်အများဆုံးနဲ့လုပ်ငန်းတွေကိုလဲပတ်နေတာဖြစ်ပါတယ်။လုပ်ငန်းတွေရုပ်သိမ်းရေးကို6လအတွင်းအပြစ်တဆောင်ရွက်ဖို့ခံမှန်းတယ်လို့ Total ကပြောပါတယ်။ Chevron ဘက်ကတော့အချိန်ကန့်သတ်ချက်မပြောပါဘူး။ဒါပေမဲ့မြန်မာနိုင်ငံကလုပ်ငန်းတွေထွက်ခွာရေးအတွက်အစီအစဉ်တကျအသွင်ကူးပြောင်းရေးလို့ပြောပါတယ်။မြန်မာနိုင်ငံကလုပ်ငန်းရုပ်သိမ်းမှုကြောင့်ဘန်ဒါရီထိခိုက်ရမှုအတိုင်းအတာကိုတော့ Total Energies ကမပြောပါဘူး။ဒါပေမဲ့လည်းမြန်မာနိုင်ငံဟာသူတို့လုပ်ငန်းကြီးအတွက်ပမာဏအနည်းငယ်သာရှိတယ်လို့ပြောပါတယ်။ဒီကိစ္စနဲ့ပတ်သက်ပြီးငွေကြေးကိစ္စကိုအရေးတကြီးထည့်သွင်းစဉ်းစားခဲ့တာမရှိချာ2021ခုနှစ်အတွင်းမြန်မာနဲ့သက်ဆိုင်တဲ့ငွေကြေးပမာဏကဒေါ်လာ105သန်းသာရှိချာဒါဟာဆိုရင်ကုမ္ပဏီရဲ့ဝင်ငွေရဲ့တရားခိုင်နှုန်းပင်မရှိကြောင်း Total Energies ရဲ့ပြောခွင့်ရကိုကိုကာပီ Writers ကဖော်ပြပါတယ်။ Total Energies ရဲ့ဒီကာလအတွင်းရေနံနဲ့သဘာဝဓာတ်ငွေ့ထုတ်လုပ်မှုစုစုပေါင်းရဲ့3.6ရာခိုင်နှုန်းလောက်ပဲမြန်မာကပါဝင်တာဖြစ်ပါတယ်။မြန်မာနိုင်ငံရဲ့နိုင်ငံခြားငွေထက်ဝက်လောက်ကသဘာဝဓာတ်ငွေ့ကဝင်ငွေဖြစ်ပြီးမြန်မာအစိုးရခန့်မှန်းချက်အရ2021-2022ခုနှစ်အတွင်းကမ်းလွန်တဲ့ပိုက်လိုင်းစီမံကိန်းတွေကနေမြမရေနံနဲ့သဘာဝဓာတ်ငွေ့လုပ်ငန်း MOGE အနေနဲ့ဒေါ်လာတန်း1500လောက်ရမယ်လို့ခန့်မှန်းထားတာပါပြီးခဲ့တဲ့2021ခုနှစ်ဖေဖော်ဝါရီလဆီယနာသိမ်းပြီးတဲ့နောက်ရွေးကောက်ခံလွှတ်တော်မတ်တီနဲ့စပြီးတော့စုဖွဲ့လိုက်တဲ့ CRPH ပြည်ထောင်စုလွှတ်တော်ကိုစားပြုကော်မတီကခန့်အပ်ထားတဲ့အဲ့ဒီအချိန်ကစီးပွားရေးဆိုင်ရာယာယီဝန်ကြီးဦးတင်ထွန်းနိုင်ကမလအတွင်း VOE နဲ့တီးထန်တွေ့ဆုံမေးမြန်းကမ်းမှာလဲစစ်ကောင်စီကိုဝင်ငွေရလန်းပိတ်သွားအောင်အဓိကလှုပ်ရှားဆောင်ရွက်မယ်လို့ပြောဆိုခဲ့တာပ
ါဝင်ငွေရလန်းအဓိကရတယ်ဗန္ဓာကြီးအချင်းမြစ်လေဖြစ်တယ်ကျွန်တော်တို့ကဒီရေနံနဲ့တဘာဝတက်ငွေရရနေတယ် ဝင်ငွေတွေရှိပါတယ်နောက်ပြီးတော့နိုင်ငံတော်ပိုင်းစီးပွားရေးဖွဲ့စည်းရရနေတဲ့ဝင်ငွေတွေလည်းရှိပါတယ်နောက်ပြီးတော့ကျွန်တော်တို့နိုင်ငံသားယင်းနှိမ့်ညွှန်ပြမှုတွေအနေနဲ့ရရှိနေတယ်ကျွန်တော်တို့ဝင်ငွေတွေလည်းရှိပါတယ်ဒါတွေအလုံးကိုကျွန်တော်တို့ကဟိုပြန်နိုင်ကြများအမြန်ဆုံးပေါ့လေကျွန်တော်တို့အကုန်လုံးကိုဖြစ်နိုင်ကြများနီလန်းပေါင်းစုံနဲ့ကျွန်တော်ကြိုးစားပြီးတော့ပြေဆုံးတော့မှာဖြစ်ပါတယ
်အခုဆုံးဖြတ်ချက်တွေနဲ့ပတ်သက်လို့တော့မြန်မာစစ်ကောင်စီဘက်ကတစုံတရာတုံ့ပြန်ပြောဆိုတာမရှိသေးပါဘူးဒါပေမဲ့လည်းဆီယနာတင်ပြီးနောက်တိတ်မကြခင်မှာပဲအဲ့ဒီအချိန်ကကုလသမဂ္ဂအတွင်းမှုချုပ်ရဲ့အထူးကိုယ်စားလှယ်ခရစ်စတင်ရှာနာဘာဂနာကအနာရယူထားတဲ့မြမစစ်တပ်နဲ့အစဉ်တစိုက်ဆက်သွယ်ဆွေးနွေးခဲ့တာဖြစ်ပြီးစစ်တပ်ခေါင်းဆောင်ပိုင်းဟာဒဏ်ခတ်ပိတ်ဆို့မှုတွေအပေါ်ထားတဲ့သဘောထားကိုသူမက2020ခုနှစ်မတ်လသတင်းစာရှင်းလင်းပွဲမှာအခုလိုပြန်ပြောပြခဲ့ပါတယ
် I had discussion with the army and I warned them that
စစ်တပ်နဲ့ဆွေးနွေးခဲ့ပြီးအဖွဲ့ဝင်နိုင်ငံတွေနဲ့လုံခြုံရေးကောင်စီအနေနဲ့ပြင်းပြင်းထန်ထန်အရေးယူဆောင်ရွက်နိုင်တယ်လို့သတိပေးခဲ့ပါတယ်။စစ်တပ်ကတော့သူတို့အနေနဲ့ဒဏ်ခတ်ပိတ်ဆို့မှုတွေကယူနေပါပြီးအတိတ်တုန်းကလည်းဒီဒဏ်ခတ်ပိတ်ဆို့မှုတွေကိုကြော်လာနိုင်ခဲ့တယ်လို့သူမကိုပြန်ဖြေခဲ့ပါတယ်လို့ပြောသွားတာဖြစ်ပါတယ်။တူတဲရဲ့ချင်းညာချက်ထွက်လာပြီးမကြခင်မှာပဲရှေဘရွန်ကလည်းမြန်မာနိုင်ငံကရုပ်သိမ်းမှုစီစဉ်ထားကြောင်းပြောခဲ့တာပါလူခွင့်ရေးချိုးဖောက်မှုတွေကိုရှုတ်ချကြောင်းနိုင်ငံတကာရဲ့ဒဏ်ခတ်ပိတ်ဆို့မှုတွေကိုလိုက်နာမယ်အကြောင်းပြောခဲ့တာပါလူခွင့်ရေးစောင့်ကြည့်ရေးအဖွဲ့ HRW ကတော့ဒီဆုံးဖြတ်ချက်တွေကိုကြိုးဆိုပါတယ်နောက်တစ်ဆင့်ကတော့တဘာဝဓာတ်ငွေဝင်ငွေတွေကိုအာနာရှင်နေထမ်းမရောက်စေရည်ဖြစ်တယ်လို့ HRW ရဲ့အမှုဆောင်ညွှန်ကြားရေးမှူးကန်ရုတ်ကပြောပါတယ် HRW ရဲ့အာရှရေးရာညွှန်ကြားရေးမှူးဂျွန်စစ်တန်ကလည်းအခုလိုပြောပါတယ်
Total's decision to leave will have some economic impact on
တို့တည်းရဲ့ဆုံးဖြတ်ချက်ဟာဆိုရင်စစ်ကောင်စီဘက်မှစီးပွားရေးအရာတက်ရောက်မှုတချို့ရှိလာမှာဖြစ်တယ်လို့တခြားကုမ္ပဏီတွေအနေနဲ့လည်းမြန်မာနိုင်ငံတွင်းမှာလုပ်ငန်းတွေလုပ်ရည်အတွက်စဉ်းစားလာကြပါလိမ့်မယ်တဲ့တို့တည်းရဲ့ဆုံးဖြတ်ချက်ဟာဆိုရင်တခြားသူတွေအတွက်လည်းသူတို့လိုလားနေတဲ့အလုပ်လုပ်လို့တဲ့ဝန်ကျင်မျိုးမဟုတ်ဘူးဆိုတာကိုအရေးလက္ခဏာပြသလိုက်တာဖြစ်ပါတယ်လို့သူကပြောခဲ့တာဖြစ်ပါတယ်PTT ရှာဖွေရေးနဲ့ထုတ်လုပ်ရေးလုပ်ငန်းကတော့ထိုင်းနဲ့မြန်မာနှစ်နိုင်ငံရဲ့စွန့်အင်လုံခြုံရေးနဲ့စွန့်အင်လိုအပ်ချက်ကြောင့်နှစ်နိုင်ငံစလုံးကပြည်သူတွေရဲ့အသက်မွေးဝမ်းကြောင်းအပေါ်မှာတည်ရမှုကိုကာကွယ်ပေးရေးအဓိကဦးစားပေးထားပြီးနီးလန်းတွေကိုစမ်းစစ်သုံးသပ်နေတယ်လို့ပြောပါတယ်ရတနာစီမံကိန်းမှာ total ကရင်းနှီးမြှုပ်နှံမှု 31.24 ရာခိုင်နှုန်းနဲ့အများဆုံးဖြစ်ပြီး Chevron က 28 ရာခိုင်နှုန်းပါဝင်ပါတယ်။ထိုင်းမြူသားစွန့်အင်ကုမ္ပဏီ PTT ရဲ့လုပ်ငန်း PTTEP နဲ့မြန်မာနိုင်ငံပိုင်ရေနံနဲ့သဘာဝဓာတ်ငွေလုပ်ငန်း MOGE တို့ကကျန်တဲ့ရင်းနှီးမြှုပ်နှံမှုတွေကိုပိုင်ဆိုင်တာဖြစ်ပါတယ်ရှင်။
မတ်တိန်ဂီထိုက်တင်ဆက်တဲ့စီးပွားရေးကဏ္ဍအစီအစဉ်ကိုကြည့်ရှုနာတော်တာဆင်ခဲ့ရတာဖြစ်ပါတယ်။အခုဆက်လက်ပြီးတော့အပတ်စဉ်ကဏ္ဍတစ်ပုဒ်ကိုတင်ပြပေးပါအောင်မယ်။အခုတင်ပြမယ့်အစီအစဉ်ကတော့ဘလော့ဂါတွေပြောသမျှအစီအစဉ်ဖြစ်ပါတယ်။ 5G ကြိုးမဲ့ဆက်သွယ်ရေးနည်းပညာကိုအမေရိကန်ပြည်ထောင်စုတစ်ခုလုံးအနက်ကွန်ရက်ဖြတ်မဲ့အဓိကတယ်လီကွန်ဆက်သွယ်ရေးကုမ္ပဏီကြီးနှစ်ခုရဲ့အစီအစဉ်ကိုတတ်မှတ်ရက်မှာအပြည့်အဝအကောင့်ထင်မဖော်နိုင်ခဲ့ကြပါဘူး။အမေရိကန်မှာ 5G ကွန်ရက်အတွက်သုံးမဲ့ frequency ချိန်နှုန်းတွေကလေကြောင်းပြန်တမ်းမှုကိုထိခိုက်နိုင်တယ်ဆိုတဲ့သတိပေးမှုတွေကြောင့်ဖြစ်ပါတယ်။မတ်စုမြတ်မွန်ကဘလော့ဂါတွေပြောသမျှအစီအစဉ်မှာအပြည့်စုံကိုရှင်းလင်းတင်ပြပါလိမ့်မယ်။
အမေရိကန်ပြည်ထောင်စုမှာတယ်လီကွန်ဆက်သွယ်ရေးဝန်ဆောင်မှုပေးနေကြတဲ့လုပ်ငန်းကြီးတွေကအင်တာနက်ဆက်သွယ်ရေးမှာအမြန်ဆုံးဖြစ်နေတဲ့ 5G ကြိုးမဲ့ဆက်သွယ်ရေးနည်းပညာသုံးကွန်ရက်ကိုဇန်နဝါရီလ19ရက်မှာတနင်္ဂနွေလုံးအတိုင်းအတာနဲ့စတင်ဖြန့်ကျက်မယ်လို့စီစဉ်ထားခဲ့ကြပြီးမြေလေယာဉ်ဝန်ကြီးတွေနားချန်ပြီးတော့စတင်ခဲ့ကြရပါတယ်။အရင်တည်းက 5G ကွန်ရက်ကိုတချို့နေရာတွေမှာအစမ်းဖြန့်ကျက်ထားပြီးမြေတနင်္ဂနွေလုံးနေရာဆုံး 5G ချိတ်ဆက်နိုင်အောင်လို့အထူးကတယ်လီကွန်လုပ်ငန်းကြီးနှစ်ခုဖြစ်တဲ့ Verizon နဲ့ AT&T ကုမ္ပဏီနှစ်ခုကရှက်သတ်မှတ်ထားခဲ့ကြတာပါ။ဒါပေမဲ့အမေရိကန်မှာ 5G ကွန်ရက်ကလေကြောင်းပြန်သတ်မှုအတွက်အန္တရာယ်ရှိတယ်လို့ဆိုပြီးအမေရိကန်လေကြောင်းပို့ဆောင်ရေးဆိုင်ရာအုပ်ချုပ်ရေးအဖွဲ့ FAA ကတတိပေးထားတဲ့အတွက်လေယာဉ်ဝင်တချို့နာခြံခဲ့ကြရတာပါ။
5G ကွန်ရက်အတွက်သုံးမယ်လို့သတ်မှတ်ထားတဲ့ frequency ကြိမ်းတုံးတွေကလေယာဉ်ပြန်တမ်းမှုအတွက်အန္တရာယ်ရှိနိုင်တယ်လို့ဆိုပြီးအမေရိကန်လေကြောင်းပို့ဆောင်ရေးဆိုင်ရာတာဝန်ရှိသူတွေလေကြောင်းကုမ္ပဏီတွေကပြောကြားတဲ့အတွက်နိုင်ငံတကာလေကြောင်းလိုင်းတချို့ကလည်းအမေရိကန်ခီးစဉ်တွေကိုကြိုတင်ဖြတ်ထားခဲ့ကြပါတယ်။ Verizon နဲ့ AT&T ကုမ္ပဏီတို့က 5G bandwidth ကို C-band နဲ့မှအသုံးဝင်တဲ့ frequency 3.8 GHz ကနေ 3.68 GHz အထိသုံးဖို့အတွက် license ကိုဒေါ်လာ80ဘီလီယံလောက်ပေးပြီးတော့ဝယ်ထားကြပါတယ်။C-band ဆိုတာကတော့ signal line တွေကိုပို့လွှတ်နိုင်တဲ့ frequency ချိန်နှုန်းအတိုင်းအတာသတ်မှတ်ချက်တစ်ခုဖြစ်ပါတယ်။အဲ့ဒီ frequency တွေကလေယာဉ်ပြန်တွေဘယ်အမြင့်ရောက်နေပြီလဲတိုက်တာတဲ့ radio altimeter, radar altimeter လို့လည်းတချို့ခေါ်တဲ့ set တွေမှာသုံးတဲ့ frequency တွေနဲ့တိတ်ပြီးတော့ကတ်လွတ်တဲ့အတွေ့လေယာဉ်ပြန် signal ကိုအနှောက်အယှက်ဖြစ်နိုင်တဲ့အန္တရာယ်ရှိတယ်လို့လေကြောင်းလိုင်းတွေကပြောကြပါတယ်။ radio altimeter ရဲ့ frequency က 4.2 GHz ကနေ 4.4 GHz ဖြစ်ပါတယ်။တကယ်တော့ဥရောပနိုင်ငံတော်တော်များများနဲ့အာရှနိုင်ငံတချို့မှာ C-band နဲ့မှပါတဲ့ frequency တွေသုံးပြီးတော့ 5G ကွန်ရက်တွေကိုဖြန့်ကျက်ထားပြီးသားပါ။ဒါပေမဲ့အမေရိကန်ပြည်ထောင်စုမှာသုံးတဲ့ 5G ကွန်ရက် frequency တွေက altimeter တွေမှာသုံးထားတဲ့ frequency တွေနဲ့တိတ်ကပ်လွတ်နေလို့အမေရိကန်လေကြောင်းပို့ဆောင်ရေးဆိုင်ရာဌာနကသတိပေးထားပါတယ်။ဒါနဲ့ပတ်သက်လို့ဗြိတိန်နိုင်ငံကလေကြောင်းပို့ဆောင်ရေးဌာနရဲ့အကြီးအကဲဟောင်းကအခုလိုရှင်းပြပါတယ်။
It's a precautionary concern. Americans are very concerned about it, but in
ကျိုးတင်းတတိထားကာကွယ်ဆောင်ရွက်ကြတာပါ။အမေရိကန်တွေဒီကိစ္စကိုတော်စိုးရိမ်နေကြပါတယ်။မြေပြင်ကနေဘလောက်အမြင့်မှာလေယာဉ်ပြန်နေလဲဆိုတာတိုင်တာတဲ့အော်တီမီတာကိရိယာကိုအနှောက်အယှက်ဖြစ်စေခဲ့တယ်ဆိုတာမျိုးမှတ်တမ်းတင်ထားတဲ့ပြဿနာတစ်စုံတစ်ရာဗြိတိန်အပါအဝင်ဥရောပနိုင်ငံအများစုမှာတော့မရှိခဲ့ပါဘူး
။လေယာဉ်ပြန်ဘလောက်အမြင့်မှာပြန်နေတဲ့ဆိုတာကိုတိုင်တာပေးနိုင်တဲ့အော်တီမီတာဆက်ကိရိယာကနှစ်မျိုးရှိပါတယ်။တမျိုးကတော့လေတူတဲကလေဖီအားကိုတိုင်းတာတွက်ချက်ပြီးတော့ပင်လယ်ရေမျက်နှာပြင်အထက်ဘလောက်အမြင့်မှာလေရင်ခန့်မှန်းခြေရှိနေပြီလဲဆိုတာကိုတိုင်းတာပေးတဲ့ barometric altimeter ဖြစ်ပါတယ်။နောက်တမျိုးကတော့ပို့လွှတ်လိုက်တဲ့ signal line ကရေဒါမှမဟုတ်မြေမျက်နှာပြင်ကိုထိပြီးတော့ရောင်ပြန်ဟပ်ပြန်ရောက်လာတဲ့အခြေအတိုင်းတာနဲ့လေရင်ရောက်နေတဲ့အမြင့်ကိုအတိအကျတွက်ချက်တိုင်းတာတဲ့ radio altimeter လို့ဖြစ်ပါတယ်။အဲ့ဒီ radio altimeter တွေဟာလေယာဉ်အတက်အဆင့်ထုတ်တဲ့အခါမျိုးတွေအတွက်ပဲအသုံးရတာမဟုတ်ဘဲအလိုအလျောက်ဆင်းသက်တဲ့စနစ်အပါအဝင်လေယာဉ်ကြံတန်းမှုတခြားစနစ်တွေနဲ့လည်းဆက်နွယ်အသုံးဝင်တယ်လို့လေယာဉ်မှုတွေကပြောပါတယ်။ဒီဆက်တွေအတွက်အရေးပါတာက frequency ချိန်နှုန်းဖြစ်ပါတယ်။ frequency ချိန်နှုန်းမြင့်လေဆက်သွယ်ရေးမြန်ဆန်လေဖြစ်ပါတယ်။ဒါကြောင့်လဲ American Telecom လုပ်ငန်းကြီးတွေကအမြန်ဆုံး 5G ဝန်ဆောင်မှုပေးနိုင်ဖို့အတွက် C-band ရဲ့အမြင့်ဆုံး frequency နားအထည်ကိုဝယ်ထားကြတာပါ။5G ကွန်ရက်သုံးသူတွေများလာလေ signal အသွားအပြန်လေးများလာလေဖြစ်မှာပါဒါပေမဲ့အခုအငင်းပွားနေတဲ့ပြဿနာကလက်ကင်ဖုန်းသုံးသူတွေနဲ့မဆိုင်ပဲဖုန်းသုံးသူတွေရဲ့ဖုန်း signal တွေကိုလိုရာရအောင်လို့ပို့လွှတ်ပေးမဲ့ဖုန်းတာဝါတိုင်းတွေနဲ့ပဲဆိုင်တယ်လို့ကြွမ်းကျင်သူကရှင်းပြပါတယ
် It's got nothing to do with the cell phones of passengers as I'm glad you brought that up This is concerning the towers or masts
ခီးတွေရဲ့လက်ကင်ဖုန်းတွေနဲ့ဘာမှမပတ်သက်ပါဘူးဝိဟင်မှာ radio signal တွေအပြန်အလှန်ပေးပို့တဲ့တာဝါတိုင်းတွေတွင်းစင်တွေနဲ့ပဲတက်ဆိုင်တာပါခီးတွေလက်ကင်ဖုန်းတွေနဲ့လည်းဘာမှမတက်ဆိုင်ပါဘူးလေယာဉ်ပေါ်မှာလည်းပုံမှန်အားဖြင့်ခီးတွေကိုသူတို့ရဲ့လက်ကင်ဖုန်းတွေမှာ flight mode ကိုထားပါလို့အကြံပြုထားတာပဲလေအခုကိစ္စက signal တွေကိုပို့လွှတ်ပေးတဲ့တာဝါတိုင်းတွေနဲ့ပဲပတ်သက်ပါတယ်
AT&T နဲ့ Verizon ကုမ္ပဏီကြီးတွေကလည်းသူတို့ရဲ့ 5G ဆက်သွယ်ရေးတာဝါတိုင်းကြီးတွေကလေယာဉ်တွေရဲ့ radio altimeter ဆက်တွေကိုရောတခြားပြန်တမ်းရေးနဲ့ဆိုင်တဲ့ electronic ပစ္စည်းတွေကိုပါအနှောက်အယှက်မဖြစ်နိုင်ပါဘူးလို့ပြောကြပါတယ်။နိုင်ငံပေါင်း40ကျော်မှာ C-band frequency 3နဲ့ 5G ကွန်ရက်တွေဖြန့်ကျက်ထားတာကိုသူတို့ကထောက်ပြပါတယ်။ဒါပေမဲ့နောက်ဆုံး American အစိုးရရဲ့ကြားဝေညှိပေးချက်နဲ့ဇန်နဝါရီလ19ရက်နေ့ကလေဆိပ်တချို့နားကတာဝါတိုင်းတွေကနေ 5G signal တွေပို့လွှတ်ကိုရက်ဖြတ်မှာကိုရွှေ့ဆိုင်ပေးခဲ့ကြပါတယ် 5G တာဝါတိုင်းတွေနားမှာလေဆိပ်တွေရှိနေရင်လေယာဉ်မြန်တွေကပို့လွှတ်တဲ့ signal တွေကိုအနှောက်အယှက်မဖြစ်အောင်လို့ကြားကန်ကာကွယ်မှုတွေလုပ်ပေးမယ်လို့လည်း Telecom ကုမ္ပဏီကြီးတစ်ခုကကြေညာခဲ့ပါတယ်သူတို့ရဲ့ဆုံးဖြတ်ချက်ကိုသမ္မတဂျိုးဘိုင်ဒန်ကိုယ်တိုင်ကကျေးဇူးတင်တယ်လို့ကြေညာချက်ထုတ်ပြန်ပါတယ်လေကြောင်းပို့ဆောင်ရေးဆိုင်ရာအုပ်ချုပ်သူတွေလေကြောင်းလိုင်းတာဝန်ရှိသူတွေဘက်ကတော့လိုအပ်တဲ့ပြင်ဆင်မှုတွေကိုကြိုတင်လှုပ်ထားကြပြီးသားဖြစ်တယ်လို့ဗြိတိန်နိုင်ငံလေကြောင်းပို့ဆောင်ရေးဌာနအကြီးအကဲဟောင်းလေယာဉ်မှူးကြီး Mike Vivian ကပြောပါတယ
် There's been adequate warning now to the crews and indeed here there's a CAR regulation
လေယာဉ်မှူးတွေအနေနဲ့လေကြောင်းပို့ဆောင်ရေးတာဝန်ရှိသူတွေအတွက်လုံလောက်တဲ့သတိပေးမှုတွေလှုပ်ထားပါတယ်တကယ်လို့ radio altimeter တွေအလုံးမလှုပ်တော့ဘူးချို့ရွေးနေပုံရပြီဆိုရင်ဘာလို့တည်တယ်လဲဆိုတဲ့လုံခြုံရေးဆိုင်ရာအကြံပြုချက်တွေထုတ်ပြန်ထားပါတယ်။ချို့ရွေးချက်ရှိနေပြီဆိုရင်လေယာဉ်မှူးတန်းတွေဘလို့တုံ့ပြန်လုံဆောင်ရမယ်ဆိုတာသိကြပါတယ်။တကယ်တော့မြင်ကွင်းကိုရှင်းရှင်းလင်းလင်းမမြင်ရတော့တဲ့အခြေအနေမျိုးတွေ ရာသီဥတုဆိုချိန်၊ယူဆိုင်နေချိန်၊လေရင်ဆင်းသက်ရတဲ့အခြေအနေမျိုးနဲ့ပဲတက်ဆိုင်တာပါ။အဲ့လိုအခြေအနေမျိုးတွေရောက်လာရင်တော့လေရင်ဘလောက်အမြင့်မှာရောက်နေပြီလဲဆိုတာတိကျသိရနိုင်တဲ့အော်တီမီတာရဲ့အခန်းကဏ္ဍကတိတ်ကိုရေးကြည့်ပါရဲ။ဒါကြောင့်လုံခြုံရေးပိုင်းကြိုတင်ပြင်ဆင်သတိပေးမှုတွေလှုပ်ထားတာကတော့ဘေးကွန်းထုတ်เสียမလိုပါဘူး
။အင်တာနက်ဆက်သွယ်မှုဟာလူတွေရဲ့နေ့စဉ်ဘဝအတွက်မရှိမဖြစ်လိုအပ်နေချိန်မှာတိတ်ကိုမြန်ဆန်တဲ့ 5G ဆက်သွယ်ရေးမဖြစ်မနေလိုအပ်တယ်လို့ဆက်သွယ်ရေးကုမ္ပဏီကြီးတွေကပြောပါရဲ။အမေရိကန်ကလေကြောင်းလိုင်းတာဝန်ရှိသူတွေနဲ့တယ်လီကောင်းလုပ်ငန်းကြီးတွေကြားဖြစ်နေတဲ့ပြဿနာအတွက်ရေးချေအပြေချနိုင်ဖို့လေစိတ်အလိုက်လေရည်အမျိုးအစားအလိုက် 5G signal တွေကဘလောက်အနောက်ရှက်ပေးနိုင်တယ်လဲအန်ဒီရဲ့ဘလောက်ကြီးတယ်လဲဆိုတာကိုဤပညာပိုင်းဆိုင်ရာအသေးစိတ်ပြန်သုံးသပ်တယ်လို့ကြွကျင်သူတွေကအကြံပြုပါတယ်အမေရိကန်လေကြောင်းပို့ဆောင်ရေးတာဝန်ရှိသူတွေနဲ့တယ်လီကောင်းဆက်သွယ်ရေးလုပ်ငန်းတာဝန်ရှိသူတွေဆက်ပြီးဆွေးနွေးကြရမှာကတော့တည်ကြပါတယ်ရှင်ကျွန်မစင်ရမောပ
ါမဆုမြတ်မွန်တင်ဆက်တဲ့ဘလော့ဂါတွေပြောသမျှအစီအစဉ်ကိုကြည့်ရှုနားတော်တာဆင်ခဲ့ရတာပါအင်္ဂါနေ့မနေ့ဘက်အတန်လွင့်စီစဉ်တွေကိုဆက်လက်ထုတ်လွှင့်ပေးနေပါတယ်ခင်ဗျာကျွန်တော်တို့ VOA မြန်မာပိုင်းကိုစာရေးသားဆက်သွယ်လေတဲ့ဆိုရင်အီးမေးလ်ကနေတဆင့်ရေးနိုင်ပါတယ်ခင်ဗျာရေးရမယ့်အီးမေးလ်လိပ်စာကတော့ burmese@voanews.com ဖြစ်ပါတယ်ခင်ဗျာအပတ်စဉ်ကဏ္ဍတွေကိုဆက်လက်ထုတ်လွှင့်ပေးပါအောင်မယ်အခုဆက်လက်ထုတ်လွှင့်ပေးမယ့်အပတ်စဉ်ကဏ္ဍတစ်ခုကတော့မအေးသန္တာကျော်အပတ်စဉ်တင်ဆက်တဲ့တက်တန့်ရောင်အစီအစဉ်ဖြစ်ပါတယ်ခင်ဗျာ
မင်္ဂလာပါရှင်အားလုံးစိတ်လက်ပြောရှင်ပေါ်ပါကြပါစေကမ္ဘာရေချင်းမှုရေးစည်းမှာခက်ဆားနေတာတွေရှင်ပေါ်ကြောကြားသူတွေနဲ့အမှုပညာလောကကသတင်းတူတူတွေကိုတက်တန့်ရောင်သတင်းမှမှာပြောပြပေးသွားပါမယ်ကျမအေးသန္တာကျော်ပါAmerican ပြည်အောင်စုရုံတင်ရုပ်ရှင်ကားရဲမှာတလားကြာနံပါတ်1ရောက်နေတဲ့ Spider-Man No Way Home တင့်ကလူသားပြန်လည်မရှိရုပ်ရှင်ကားက Scream ရုပ်ရှင်ကားရုံတင်တော့ပထမမြောင်းအဖေပေးလိုက်ရပါတယ်။1996ခုနှစ်မှာပထမဆုံးငွေရုပ်ရှင်ထွက်ခဲ့တဲ့ Scream လောဝယ်လူသက်ကမာရုပ်ရှင်ကားကဇန်နဝါရီ14ရက်နေ့တောက်ချာနေသတင်းပတ်ကုံမှာရုံတင်တော့ဇန်နဝါရီ14ကနေဇန်နဝါရီ16အထိရုံတင်ဝင်ငွေဒေါ်လာတန်30ကျော်ရရှိခဲ့တာပါ။
This isn't funny, Amber.
Would you like to play a game, Tara?
မွေးရုပ်ရှင်ကားတွေမှာတရုတ်ဆောင်ခဲ့ကြတဲ့ရုပ်ရှင်မျက်နှာမင်းသမီးတွေဖြစ်တဲ့ Neve Campbell, Courtney Cox နဲ့ David Arquette တို့ပြန်လည်ပြီးတော့ပါဝင်တရုတ်ဆောင်ထားပြီးဒီကားရဲ့မွေးရင်ဒါရိုက်တာ Wes Craven screen ရုပ်ရှင်ဇကားတွေ၄ကားရိုက်ကူးပြီးနောက်ဆုံး screen number 4ရုပ်ရှင်ကားပြီးတဲ့နောက်ကွဲလွန်သွားခဲ့တာကြောင့်အခုနောက်ဆုံးရုပ်ရှင်ကားကို Matt Bettinelli Alpin နဲ့ Tyler Gillett တို့ကဒါရိုက်တာလုပ်ပြီးရိုက်ကူးထားပါသည်ဒီကားနံပါတ်1နေရာရောက်သွားလို့ထိတ်ဆုံးနေရာကပြုတ်သွားပြီမဲ့ Spider-Man No Way Home ရုပ်ရှင်ကားကဇန်နဝါရီ14သတင်းပတ်ကုံမှာဒေါ်လာတန်20ကျော်တော့ရနိုင်ကြပ
ါ The entire world is about to forget the Peter Parker Spider-Man
စာပြီးထွက်တဲ့နေ့ကဆိုရင်စုစုပေါင်းဒေါ်လာတန်900နီးပါးရနိုင်ပါပြီဒါကြောင့်မလို့သူကထွက်ပြီးသမျှဝင်ငွေအများဆုံးရရှိတဲ့ရုပ်ရှင်ကားများဆင်းမှာနံပါတ်5နေရာမှာရှိနေတယ်လို့ဒီလိုမျိုးရုပ်ရှင်ရုံတင်တာတွေနဲ့ပတ်သက်ပြီးတော့ဘဏ္ဍာရေးအချက်အလက်တွေကိုစောင့်ကြည့်နေတဲ့ Box Office Mojo ကပြောပါရစ် Animation Cartoon ရုပ်ရှင်ကား Sing 2ကဇန်နဝါရီ14သတင်းပတ်ကုန်မှာဒေါ်လာ50000ကျော်ဝင်ငွေရပြီးတော့အဲဒီနောက်မှာတော့ Spy ရုပ်ရှင်ကား The 355 နဲ့ The Show Action က The Kingsman တို့ကဒေါ်လာ 2.3 သန်းစီရကြပါတယ်ဒီနေ့ Oscar ဆုပေးပွဲကိုဟိုးရင်ကလေးကအမြဲတမ်းကျင်းပနေကြဒေါ်ဘီပြကြည့်ရုံမှာကျင်းပမယ်လို့ ABC ရုပ်သံလိုင်းကကြေညာသွားပါတယ်။ဒါဟာ2018နောက်ပိုင်းပထမအဆုံးချိန်အစီအစဉ်ကြေညာသူနဲ့အခမ်းအနားပြန်ပြီးတော့ကျင်းပဖို့ဖြစ်ပါတယ်။ American ပြည်အောင်စုမှာ COVID-19 ကပ်ဘေးရောဂါကူးစက်မှုပြန်ပြီးတော့တိုးမြင့်လာနေတာကြောင့်တခြားဆုပေးပွဲတွေအတူတူရွှေ့ဆိုင်ဖို့ကြေညာထားပါမယ်။ဒီရုပ်ရှင်လောကရဲ့အမြင့်ဆုံးဆုဖြစ်တဲ့ Oscar ဆုပေးပွဲကိုတော့စီစဉ်ထားတဲ့အချိန်မတ်လ29ရက်နေ့မှာကျင်းပသွားမယ်လို့ Walt Disney ရုပ်ရှင်ထုတ်လို့ရေးကပိုင်တဲ့ ABC ရုပ်သံကကြေညာသွားတာပါ။ဒီနေ့အခမ်းအနားမှာအခမ်းအနားတင်ဆက်သူလည်းပါမယ်လို့ Television ဝေဖန်ရေးသမားအဖွဲ့ရဲ့ပွဲတစ်ခုမှာ ABC Entertainment ဥက္ကဋ္ဌ Craig Owens ကပြောသွားပါရီ။ဒီချက်တော့ဘာမှအသေးစိတ်ပြောမသွားပါဘူး။ပြီးခဲ့တဲ့3နှစ် 2019, 2020 နဲ့2021အခမ်းအနားတွေမှာတော့သူ့ကိုနာမည်ကျော်အနုပညာရှင်တွေကလည်းချီးမြှင့်နေတဲ့အခမ်းအနားတင်ဆက်သူရှိခဲ့ပါဘူး။ အကယ်ဒမီစုပေးပွဲအခမ်းအနားကိုရုပ်မြင်သံကြားကဓာတ်ရိုက်ထုတ်လွှင့်ပြသပေမဲ့လည်းအခုနှစ်ပိုင်းတွေမှာကြီးစုသူအရေးတွေလည်းကျဆင်းခဲ့ပြီးတော့2021ခုနှစ်ကတော့အမေရိကန်ပြည်အောင်စုမှာကြီးစုသူအရေးတွေအနည်းဆုံးကိုရောက်ခဲ့ပြီးတော့စေတန်းခွဲရော့ရော့ပဲကြီးစုခဲ့ပါတယ်ပြောရမယ်ဆိုရင်တော့တခြားစုပေးပွဲအခမ်းအနားတွေကိုလည်းရုပ်မြင်သံကြားကကြီးစုသူအရေးတွေကျဆင်းနေခဲ့တာပါပရိသတ်ရုပ်ရှင်ပရိသတ်တွေကတော့အခုနောက်ဆုံးအကြီးအကျယ်အောင်မြင်တဲ့ပြင်ကူလူသားရုပ်ရှင် Spider-Man No Way Home ရုပ်ရှင်တဲ့ကမင်းသား Tom Holland ကိုသူနဲ့အတူတူသရုပ်ဆောင်တဲ့မင်းသမီး Zendaya နဲ့အတူဒီ Oscar ဆုပေးပွဲအခမ်းအနားကိုအစီအစဉ်မှုတွေဖြစ်နေတင်ဆက်ပေးရင်ကောင်းမယ်လို့အကြံပြုနေကြပါတယ်။ခုနပြောသွားသလိုပဲဒီနေ့အခမ်းအနားကိုလည်း Hollywood ကတော့ဒီပြည့်စုံရုံမှာကျင်းပမယ်လို့ ABC ကအကြေညာချက်ထုတ်ထားတာပါ။မနေ့တုန်းကတော့ကိုဗစ်ကူးစက်မှုရန်ကြောင့်စုတွေစကားတင်ရွေးချယ်ခံရသူတွေနဲ့အပြိတ်တဲ့နည်းနည်းပဲ Los Angeles မြို့တွေကသမိုင်းဝင် Union Station မှာအခမ်းအနားကိုခတ်တူတူအချင်းချင်းကျင်းပခဲ့တာဖြစ်ပါလေရှင် Took my crew to Japan party like Kardashian Took my besties to LA where the girls like to play We put our hoodies on in Philly where we started acting silly then we headed out to China Taylor said that's where we find it ဒီတက်တော့ရောင်းတွင်လောအစီအစဉ်ကိုရေဒီယိုမှာအသက်ရှင်တနေ့လာညနဲ့အင်္ဂါမနေ့အစီအစဉ်တွေမှာထုတ်လွှင့်ပေးနေပါလေရှင်ဒီသတင်းတော်ကိုရုပ်ရောတန်ရောအပြည့်စုံကြည့်ချင်နေဆိုရင်ရုပ်မြင်သံကြားမှာစနေနေ့ထုတ်လွှင့်တဲ့ VOA အပတ်စဉ် TV မဂ္ဂဇင်းအစီအစဉ်မှာကြည့်နိုင်ပါသေးတယ်။ VOA မြန်မာပိုင်းရဲ့ online မှာဆိုရင်လည်း Facebook နဲ့ YouTube စာမျက်နှာတွေပေါ်မှာရှုစားနိုင်ကြပါလိမ့်ရှင်။ပျော်ရွှင်စရာကောင်းတဲ့နေ့လေးဖြစ်ပါစေနော
်။မအေးတန်နာကြောတင်ဆက်တဲ့တက်တန်ရောင်အစီအစဉ်ကိုနားတော်တာဆင်ခဲ့ရတာဖြစ်ပါတယ်ခင်ဗျာ။ဆက်လက်ပြီးတော့မနေ့ဖြင့်ဗုဒ္ဓဟူးနေ့မှာထုတ်လွှင့်မဲ့အပတ်စဉ်ကဏ္ဍတချို့ကိုကြိုတင်အတည်ပြုမိတ်ဆက်ပါရစေခင်ဗျာမနေ့ပြင်ပုံရုံးနေမှာဆိုလို့ရှိရင်မတ်စုမြန်မွန်ရဲ့ကဘာတလွားခီးသွားအစီအစဉ်ကိုအောင်တင်ဆက်တဲ့အမေရိကန်နိုင်ငံရေးကိုကျော်ကျော်သိန်းတင်ဆက်တဲ့အင်္ဂါစကားဝိုင်းအစီအစဉ်တွေကိုမနေ့ပြင်မှာအပတ်စဉ်ကဏ္ဍတွေအဖြစ်နားတော်တာဆင်ရပါမယ်အခုဆက်လက်ပြီးတော့ကျွန်တော်တို့သတင်းအချင်းချုပ်တွေကိုဂျော်ခင်မျိုးသက်ကပြောပြပေးပါဦးမယ်ခင်ဗျာ
အမေရိကန်တပ်သားထောင်ပေါင်းများစွာကိုဘော်ဒီဒေတာနဲ့အရှေ့ဥရောပဒေတာကိုဆက်လွတ်ဖို့အတွက်စဉ်းစားနေချိန်မှာပဲအမေရိကန်သမ္မတဂျိုးဘိုင်ဒန်ဟာအရေးပါတဲ့ဥရောပခေါင်းဆောင်တွေနဲ့ယူကရိန်းကိုရုရှားဝင်ရောက်ကျူးကျော်မဲ့ချင်းချောက်မှုတွေနဲ့ပတ်သက်ပြီးတနင်္လာနေ့ကအွန်လိုင်းဆွေးနွေးပွဲကျင်းပခဲ့ပါလေရုရှားနဲ့နီးတဲ့နေရာကိုအမေရိကန်စစ်လက်နက်တွေနဲ့စစ်သားတွေဆက်လွတ်တဲ့မတဲ့အခုထိတော့သမ္မတဘိုင်ဒန်ကမဆုံးဖြတ်ရသေးပါဘူးဂျာမနီဟာအနောက်မဟာမိတ်နိုင်ငံတွေနဲ့သဘောထားကွဲလာနေတယ်လို့ဥရောပမဟာမိတ်နိုင်ငံတချို့နဲ့အမေရိကန်ကစပြီးတော့ဝေဖန်လာချိန်မှာပဲရုရှားဟာယူကရိန်းကိုစီးရဲချင်းချောက်နေတယ်ဆိုတဲ့အမြင်ကိုဂျာမနီကလက်ခံဖို့မရဘူးလို့တန်တမန်တွေနဲ့သုံးသပ်သူတွေကပြောပါတယ်လို့အရင်အမေရိကန်နဲ့တရက်ရှင်းလင်းမှုတွေလုပ်ဖို့အတွက်အီရန်ဘက်ကလက်ခံထားဆဲဖြစ်ကြောင်းအီရန်နိုင်ငံခြားရေးဝန်ကြီးကတဟီရန်မှာတနင်္လာနေ့ကပြုလုပ်တဲ့သတင်းစာရှင်းလင်းပွဲမှာပြောပါတယ်အီရန်ပေါ်မှာဒဏ်ခတ်မှုတွေဖယ်ရှားအောင်ရည်ရွယ်တဲ့ရှင်းလင်းမှုမျိုးကိုအမေရိကန်နဲ့မလုပ်ဖဲနေမှာမဟုတ်ဘူးလို့ပြောပါတယ်။ထိုင်ဝမ်ရဲ့လေကြောင်းကာကွယ်တပ်မစုံတွေကိုဒီရက်ပိုင်းတွေအတွင်းမှာပဲတရုတ်ဘက်ကလေယာဉ်50ကျော်ပျံသန်းခဲ့တာဆိုရင်ဒီနှစ်အစပိုင်းကတည်းကစစ်တပ်လေယာဉ်ပျံသန်းမှုတွေတိတိတသားသားတိုးလာတာဖြစ်ပါတယ်။ထိုင်ဝမ်ရဲ့လေကြောင်းကာကွယ်တပ်မစုံအတွင်းကိုတနင်္လာနေ့က39စင်းထိစံချင်းတင်ပျံသန်းခဲ့ပြီးတဲ့နောက်တနင်္လာနေ့မှာနောက်ထပ်73စင်းထပ်ပြီးတော့ပျံသန်းခဲ့တယ်လို့ထိုင်ဝမ်အစိုးရကပြောပါတယ်။
တရင်ချင်းကျုပ်တွေကိုဒေါက်ခင်မျိုးသက်ကပြောပြပေးသွားတာပါခင်ဗျာဒီကနေ့အတန်းလင်းအစီအစဉ်တွေကိုထုတ်လုပ်တဲ့နေရာမှာအစီအစဉ်ထုတ်လုပ်ရေးမှုအဖြစ်ကိုရဲမွန်ကတာဝန်ယူခဲ့ပါတယ်ရုပ်တံအင်ဂျင်နီယာတွေကတော့ဒိုနီဖိုလော့နဲ့ဒယ်ရစ်စမစ်ဖြစ်ပါတယ် VOA ရဲ့အတန်းလင်းအစီအစဉ်တွေကိုလိုင်းဒိုမီတာ3049နဲ့ VOA ရဲ့ Facebook စာမျက်နှာတွေကပါတိုက်ရိုက်တင်ဆက်ခဲ့တာဖြစ်ပါတယ် VOA ကိုကြည့်ရှုနားတော်တာဆင်တဲ့အတွက်ကျေးဇူးအထူးတင်ပါတယ်ကျွန်တော်တို့ရဲ့အင်္ဂါနေ့မနက်ပိုင်းအတန်းလင်းအစီအစဉ်တွေလည်းဒီမှာတင်ပေးပြီးဆုံးပြီဖြစ်ပါတယ်ကျွန်တော်ကဇော်မိုးကျော်ပါခင်ဗျာ VOA ကိုကြည့်ရှုတဲ့အားပေးတဲ့အတွက်ကျေးဇူးအထူးတင်ပါတယ်
This program has come to you from the Voice of America, Washington.